Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ2ရက်ပုတ်တပူးညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပြီးမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်သွားမှာပါအခုလို American ပြည်ထောင်စုမှာစောင်းဦးရာသီကာလမီတာလိုင်းစီစဉ်တွေပြောင်းလဲတဲ့အကြောင်းကိုလည်းအသိပေးချင်ပါတယ်လိုင်းတိုမီတာ19 25 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကဒီကနေ့တရက်တည်းဒုံးကျည်24လုံးတဲ့မနဲ့ကိုစမ်းသပ်ပြုလုပ်ခဲ့ပါတယ်။နယူးဇီလန်နိုင်ငံကမြန်မာနိုင်ငံမှာရှိတဲ့တန်ယုံလုပ်ငန်းတွေပြန်လည်ပတ်ဖို့စီစဉ်နေပါတယ်။မြန်မာနိုင်ငံနဲ့ငွေကြေးလွှဲပြောင်းရေးတည်လုပ်ငန်းတွေလုပ်နေတဲ့ဆွဆွဲချက်နဲ့ဩစတြေးလျနိုင်ငံအခြေစား ANZ ဘဏ်လုပ်ငန်းတွေရပ်ဆိုင်းရေးတောင်းဆိုဖို့လူခွင့်ရေးဖွဲ့တွေကဖိအားပေးနေကြပါတယ်။ဒီသတင်းတွေပါဝင်တခြားထိတိုင်းရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ပြပေးပါပါခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံအပေါ်အရေးယူပိတ်ဆို့ရေးမှာတော့ Australia နိုင်ငံဘက်ကစဉ်းစားနေဆဲဖြစ်ပါတယ
် Australia like everyone in the region is deeply concerned about the deteriorating securitysituation and human rights
ဒါကတော့ Australia နိုင်ငံသားဝန်ကြီး Penny Wong ကထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်း FCCT မှာဒီကနေ့ပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်တခါရခိုင်တိုက်ပွဲတွေဟာပြည်နယ်တောင်ပိုင်းအထိကျေပြန့်လာတဲ့အကြောင်းသတင်းပေးပို့ချက်တောင်ကိုရီးယားကဟောလဝင်းလူအုပ်ပြုမှုမှာလူပေါင်း150ကျော်သေဆုံးခဲ့တဲ့အပေါ်တောင်ကိုရီးယားရောက်မြန်မာတွေရဲ့အမြင်တွေကိုလည်းစူးစီးတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါ။
မြောက်ကိုရီးယားနိုင်ငံဟာဒီကနေ့နိုဝင်ဘာလ2ရက်ဗုဒ္ဓဟူးနေ့မှာဒုံးကျည်24လုံးနဲ့မနဲ့စမ်းသပ်ပြုလုပ်ခဲ့ပြီးတောင်ကိုရီးယားပိုင်နယ်နိမိတ်ထဲကို3လုံးနဲ့မနဲ့ကြာရောက်ခဲ့ပါတယ်။အဲ့ဒီအတွက်တောင်ကိုရီးယားနိုင်ငံတဝမ်းရုပ်တံတွေမှာအရေးပေါ်သတိပေးချက်တွေထွက်ပေါ်လာသလိုကမ်းရိုးတန်းဒေသမှာလေကြောင်းအန္တရာယ်ကာကွယ်ရေးအာမခံချက်တွေလည်းထွက်ပေါ်လာပါတယ်
။탄도미사일3발을발사하였으며이중한발이 NLL 이남
ဒီကနေ့မနက်8နာရီ51မိနစ်မှာမြောက်ကိုရီးယားဘက်ကပက်ထိန်တပ်ဒုံးကျည်3လုံးပြစ်လုခဲ့ပြီးတလုံးဟာနှစ်ဖက်နယ်နိမိတ်ရဲ့တောင်ပိုင်းအရှေ့ပင်လယ်ထဲကိုကျရောက်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များယုံကစစ်စီရေးဆိုင်ရာညွှန်ကြားရေးမှူးကန်ရှင်ရှုကပြောသွားတာပါဒီတစ်ချိန်ဟာဆိုရင်တောင်ကိုရီးယားပိုင်းရေပြင်နယ်နိမိတ်ထဲမြောက်ကိုရီးယားဒုံးကျည်ပထမဆုံးကျရောက်တာဖြစ်တယ်လို့လည်းပြောပါတယ်အမေရိကန်ပါဝင်မဟာမိတ်တွေနဲ့တောင်ကိုရီးယားနိုင်ငံတို့ကြီးမားတဲ့စီးလေးချင်းမှုတွေလုပ်နေတာကိုမြောက်ကိုရီးယားဘက်ကသတိပေးနေတယ်လို့မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုတစ်ခုလှုပ်လာနိုင်တယ်လို့ဆိုရင်ချက်တွေထွက်နေချိန်မှာပဲအခုလိုမြောက်ကိုရီးယားဒုံးကျည်အမြောက်အများစမ်းသပ်မှုပြုလုပ်ခဲ့တာပါမြောက်ကိုရီးယားဟာအခုနှစ်အတွင်းမှာတင်ပက်ထင်းတပ်ဒုံးကျည်50နီးပါးစမ်းချိန်တင်ပြစ်လွတ်စမ်းသပ်ခဲ့ပါတယ်ဒါပေမဲ့အရင်အခောက်တွေမှာတော့တောင်ကိုရီးယားနိုင်ငံပိုင်နဲ့ထဲရည်ရွယ်ပြစ်ခတ်တာမျိုးမရှိခဲ့ပါဘူးအခုလိုမြောက်ကိုရီးယားဒုံးကျည်စမ်းသပ်မှုကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကဝေဖန်ရှုံ့ချပြီးလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပါတယ်ခင်ဗျာ
အစ္စရေးနိုင်ငံရဲ့အင်ကာနဲ့အထွေထွေရေကောက်ပွဲကနဦးမဲရက်လက်တွေရဝန်ကြီးချုပ်ဟောင်းဘင်ဂျမင်နာတညာဟုအနေနဲ့အစိုးရဖွဲ့နိုင်ဖို့အလားအလာရှိနေပေမဲ့အစ္စရေးအိဇောက်အစိုးရဝန်ကြီးချုပ်ယာလာပစ်ကတော့ဘာမှမပြည့်ပြတ်သေးဘူးလို့သူ့ထောက်ခံသူတွေကိုပြောပါတယ်နောက်ဆုံးစာအုပ်ကိုဖောက်မပြီးမချင်းဘာမှပြည့်ပြတ်သေးတာမဟုတ်လို့နောက်ဆုံးရလက်ကိုစိတ်ရှည်လက်ရှည်စောင့်ကြည့်ကြဖို့သူကပြောဆိုပါတယ်။နာတညာဟုရဲ့ Likud Party ဟာလွှတ်တော်မှာ31နှစ်အထိအများဆုံးရနိုင်မှာရှိပြီးသူ့နောက်မှာ Lapid ရဲ့ Yesh Atit Liberal Party က22နှစ်က24နှစ်အထိရနိုင်မှာရှိတယ်လို့ခန့်မှန်းထားကြပါတယ်။နာတညာဟုရဲ့ပါတီကလွှတ်တော်နေရအများဆုံးရနေတဲ့အနေအထားမှာရှိနေပေမဲ့လည်းအနိုင်ရပြီလို့ကြေညာတာမရှိသေးပါဘူး။အခုအင်ကာနဲ့ရွေးကောက်ပွဲဟာ၄နှစ်အတွင်း၅ချိန်မြောက်လုပ်တဲ့ရွေးကောက်ပွဲဖြစ်သလိုနာတညာဟုပြန်ပြီးအုပ်ချုပ်နိုင်ဖို့တင့်တော်မလားဆိုတာကိုအတော်အာရုံစိုက်ကြတဲ့ပွဲလည်းဖြစ်ပါတယ်။မူကြီးချုပ်ဟောင်းနာတညာဟုဟာအဂရိလိုက်စားမှုစွဲချက်တွေကိုရင်ဆိုင်နေရပေမဲ့သူ့ထောက်ခံသူတွေကတော့ဒါဟာတမင်အကွက်စင်လောက်ကြံတာလို့မြင်ကြပါတယ်။
ဘရာဇီးနိုင်ငံမှာတင်းတင်းနေနေကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာရှုံးနေခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်အများပြည်သူရှေ့ပြောကြားတဲ့မိန့်ခွန်းအတွင်းသူရွေးကောက်ပွဲရှုံးခဲ့တယ်ဆိုတာကိုသမရဂျေဘိုဆိုနာရိုကဝန်ခံပြောကြားခဲ့ခြင်းမရှိပါဘူးရွေးကောက်ပွဲအပေါ်မကျေနပ်ကြတဲ့သူ့ကိုထောက်ခံသူတွေဆန္ဒပြနေကြတာကိုကြည်ချင်းအဖြစ်ဒါကိုတက်တည်ပြနေတယ်လို့သမရဘိုဆိုနာရိုကပြောပါတယ်တိုင်းပြည်ခေါင်းဆောင်အပြောင်းအလဲဖြစ်မှာမို့သမရဘော်ဆိုနာရိုအနေနဲ့တိုင်းပြည်အခြေအနေပိုတည်ငြိမ်အောင်လှုပ်ဆောင်သင့်တယ်လို့မဲဆန္ဒရှင်တချို့ကယုံကြည်နေကြပါတယ်။သမရဘော်ဆိုနာရိုကတော့သူ့ကိုထောက်ခံကြောင်းဆန္ဒဖော်ထုတ်နေကြသူတွေကိုကျေးဇူးတင်ကြောင်းနဲ့ဆန္ဒဆက်ပြီးဖော်ထုတ်ကြဖို့ပြောကြားခဲ့ပြီးငြိမ်းချမ်းစွာဆန္ဒပြကြဖို့ပြောပါတယ်။ရွက်ကောက်ပွဲမှာအနိုင်ရခဲ့တဲ့လက်ဝဲဝါဒီအရင်သမရဟောင်းလူးဝစ်အင်နာစီယိုလူလာဒဆယ်ဗာကိုအနာလွဲပြောင်းရေးလုပ်ငန်းတွေစတင်ဖို့သူရဲ့ဝန်ထမ်းအရာရှိချုပ်ကိုညွှန်ကြားထားကြောင်းလဲသမရဘော်ဆိုနာရိုကပြောပါတယ်ခင်ဗျာ
။ဒိမတ်နိုင်ငံမှာဝန်ကြီးချုပ်မက်တီဖရက်ဒရစ်ဆန်ဦးဆောင်တဲ့ဗဟိုလက်ဝဲအုပ်စုဘက်ကနိုင်ရခဲ့ပြီးတဲ့နောက်ကြက်ပြတ်တဲ့အစိုးရအသစ်ဖွဲ့နိုင်ဖို့ဝန်ကြီးချုပ်ယာဒူးကနေနှုတ်ထွက်လိုက်ပါတယ်။ဂရင်းလိုင်းကိုပိုင်အုပ်ချုပ်ရေးဒေသကအမတ်နေရာနှစ်နေရာကိုရလိုက်တဲ့အတွက်ဗဟိုလက်ဝဲအုပ်စုဝန်ကြီးချုပ်မက်တီဖရက်ဒရစ်ဆန်ဟာဒိမတ်ရွေးကောက်ပွဲမှာနိုင်ရရှိခဲ့ပါတယ်။အဲ့ဒီအမတ်နေနေရာကြောင့်လွတ်တော်မှာအမတ်နေရာအများစုနဲ့ညွန်ပေါင်းဖွဲ့ဖို့မလိုပဲအတန်ရခဲ့တာပါ။ဒါပေမဲ့အစိုးရအဖွဲ့အသစ်ထဲမှာနိုင်ငံရေးသဘောထားအမြင်ကွဲသူတွေကြဲကြဲပြန့်ပြန့်နဲ့ဖွဲ့စည်းလို့တဲ့အတွက် Social Democrat ကောင်းဆောင် Frederick San ကဝန်ကြီးချုပ်အဖြစ်နားယူတဲ့စာကိုပြည်မာကြီး Margaret Thatcher ကိုတင်သွင်းခဲ့ပါတယ်။ဒီလိုအစိုးရအသစ်ကိုဖွဲ့စည်းမယ်လို့ရွေးကောက်ပွဲမှာတိုင်ကင်းထဲကသူကပြောခဲ့တာပါ။ COVID မျိုးပွားတစ်မျိုးဟာမင့်ခေါ်ကုန်းတစ်ပိုင်းရေတစ်ပိုင်းမွေးပါကတို့မျိုးအကောင်တွေမှာတွေ့ရှိတာကြောင့်ဒီသတ္တဝါတွေတန်းနဲ့ခြီတုပ်တင်ဖို့အစိုးရကဆုတ်ဖြတ်ခဲ့တဲ့အတွက်အငင်းပွားစရာဖြစ်ခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်ကရွေးကောက်ပွဲကိုစောခေါ်ခဲ့တာဖြစ်ပါတယ်။ Social Democrat Party ကဒိမနိုင်ငံရဲ့ထိပ်တန်းမှာရှိတဲ့ပါတီဖြစ်ပြီးမဲ 28.5 ရာ 5 လေးရာခိုင်နှုန်းရရှိပါတယ်။ကျယ်ပြန့်တဲ့အစိုးရတက်ကိုဖွဲ့စည်းဖို့အတွက် Social Democrat တွေကရွေးကောက်ပွဲကိုတွားခဲ့တာပါလို့ရွေးကောက်ပွဲညမှာသူမကပြောခဲ့ပါတယ်။ဒါလုံနိုင်မလားဆိုတော့ကိုကျမတို့ကြည့်ပါမယ်လို့ Frederick San ကပြောခဲ့ပါတယ်အစိုးရအသစ်မှာအတိုက်ခံလဲပါဝင်မယ်လို့ရွေးကောက်ပွဲမနိုင်ခင်တုန်းကသူကဆိုခဲ့ပါတယ
် The American တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရရှင
်။ဖီအမေရိကန်တန်ကနေဗိုလ်ထုံးနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံမှာတန်ယုံလုပ်ငန်းတွေရပ်ဆိုင်းထားတဲ့နယူးဇီလန်နိုင်ငံကသူ့ရဲ့တန်ယုံလုပ်ငန်းတွေပြန်လည်စတင်မှုစဉ်းစားနေတယ်လို့နိုင်ငံသားရေးနဲ့ကုန်သွယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝန်Deborah Gilles ကနိုင်ငံသားရေးကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာလွှတ်တော်ကော်မတီမှာပြောကြားခဲ့တာကိုကိုကပီနယူးဇီလန်အခြေစိုက် Staff Online သတင်းမှာရေးပါတယ်မြန်မာနိုင်ငံစစ်အုပ်ချုပ်မှုအောက်ရောက်နေတာနဲ့ COVID-19 ကူးစက်ပြန့်နှံ့မှုတွေကြောင့်နယူးဇီလန်ကတန်ရုံးလုပ်ငန်းတွေကိုနှစ်နှစ်နီးပါးရပ်ဆိုင်းထားခဲ့ရာကပြန်လည်စတင်မှုစဉ်းစားလာတာပါအခုလိုတန်ရုံးလုပ်ငန်းတွေပြန်လည်လည်ပတ်ခြင်းအပြင်မြန်မာနိုင်ငံတွင်းကအခြေအနေတွေကိုအပြည့်အဝပုံမနားလည်စေနိုင်ပြီးငင်းချမ်းရေးအတွက်လည်းနယူးဇီလန်အနေနဲ့အကောင်းဆုံးနီလန်းရွေးချယ်ကူညီပေးနိုင်လိမ့်မယ်လို့ Deborah Gilles ကပြောပါတယ်မြန်မာနိုင်ငံမှာမနစ် February 10 ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် 2021 ခုနှစ် February 9 ရက်နေ့ကစလို့နယူးဇီလန်အစိုးရကမြန်မာစစ်တပ်နဲ့ဆက်ဆံမှုတွေကန့်သတ်ထားခဲ့တာမှာစစ်တပ်နဲ့စီရေးတန်တမာရေးအရာဓာတ်ရိုက်ထိတွေ့ဆက်ဆံမှုမလုပ်တာမြန်မာစစ်တပ်အကျိုးဖြစ်စေမဲ့စီမံချက်တွေရပ်ဆိုင်းပစ်တာတွေကိုချမှတ်ဆောင်ရွက်ခဲ့ပါတယ်။နယူးဇီလန်ကမြန်မာနိုင်ငံမှာရှိတဲ့တန်ရုံးလုပ်ငန်းတွေပြန်လည်ပတ်တယ်ဆိုပေမဲ့တာမတ်ကြီးအစ်စ်ခန့်အပ်ထားမှာမဟုတ်ပဲယာယီတာဝန်ခံအဆင့်ပဲမြန်မာနိုင်ငံကိုဆေးလွှတ်မှာဖြစ်ကြောင်းပြောပါတယ်။ထိုင်ဝမ်ဟောင်ကောင်နဲ့အာဆီယံအဖွဲ့တို့မှာကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူစတက်ဖနီလီကိုမြန်မာနိုင်ငံဆိုင်ရာတန်ရုံးယာယီတာဝန်ခံအဖြစ်ရွေးချယ်ခန့်အပ်ထားပြီးပြည်ဝင်ခွင့်ဗီဇာလျှောက်ထားတယ်လို့ဆိုပါတယ်နယူးဇီလန်နိုင်ငံသားရေးဝန်ကြီးနနိုင်ယာမဟူတာအော်တိုဘာလ19ရက်နေ့က Twitter လူမှုကွန်ရက်မှာရေးသားခဲ့တဲ့အထက်မှာတော့နားလည်မှုရရှိရေးနဲ့ရေရှည်တည်တံ့တဲ့ညီညာရေးရရှိဖို့အတွက်တန်တမာရေးနီလန်းနဲ့တွဲဆုံဆွေးနွေးမှုတွေဟာအဓိကတော့ချက်ဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံမှာရေရှည်တည်တံ့တဲ့ဒီမိုကရေစီပေါ်ထွန်းရေးဆိုင်ရာဖြစ်နိုင်ခြင်းနီလန်းတွေကို NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်ဇင်မာအောင်နဲ့ဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
လူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိုင်းနဲ့ဩစတြေးလျနိုင်ငံပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီခဲ့ကြပါတယ်။ထိုင်းနိုင်ငံဘာကောက်မြို့တော်ကနေ့ရက်ခီးစဉ်နဲ့ရောက်နေတဲ့ဩစတြေးလျနိုင်ငံသားဝန်ကြီးပယ်နီဝေါ့နဲ့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာတို့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ဩစတြေးလျနိုင်ငံသားဝန်ကြီးခီးစဉ်တွင်လူကုန်ကူးမှုတိုက်ဖျက်ရေးရာသီဥတုပြောင်းလဲဖောက်ပြန်မှုတားဆီးရေးနဲ့နည်းပညာပိုင်းဖလှယ်ရေးကိစ္စတွေနှစ်နိုင်ငံကြားသဘောတူလက်မှတ်ရေးထိုးခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ယုံကထုတ်ပြန်ပါတယ်။ လူကောက်ကူမှုတိုက်ဖြတ်ရေးသဘောတူညီချက်ကိုထိုင်းတရားရေးဝန်ကြီးဆွန်ဆတ်တပ်ဆူတင်နဲ့နိုင်ငံရေးဝန်ကြီးဝေါင်တို့လက်မှတ်ရေးထိုးခဲ့ကြတာပါ။အာဆီယံနိုင်ငံတွေအနေနဲ့ဩစတြေးလျပြင်တခြားတိုင်းပြည်တွေကြားပေါင်းစပ်ညီနိုင်ပေးတဲ့ထိုင်းနိုင်ငံကလူကောက်ကူမှုတိုက်ဖြတ်ရေးကြိုးပမ်းမှုဌာနလိုအဓိပ္ပာယ်ရတဲ့ Center of Excellence ကိုဩစတြေးလျနိုင်ငံကပံ့ပိုးကူညီမှာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံအခြေစိုက်နယူးဇီလန်နဲ့ပူးတွဲပံဖြစ်တဲ့ ANZ ဟာမြန်မာနိုင်ငံနဲ့ငွေကြေးလွှဲပြောင်းတဲ့လုပ်ငန်းတွေလွတ်ကိုက်နေတယ်ဆိုပြီးလုပ်ငန်းတွေရပ်ဆိုင်းရေးတောင်းဆိုဖို့ဩစတြေးလျအစိုးရကိုလူခွင့်အဖွဲ့တွေကဖိအားပေးနေကြပါတယ်။မြန်မာနိုင်ငံအင်ဝဘန်ရဲ့စီရင်စရာတွေအရ2021ခုနှစ်ဧပြီလနဲ့စက်တင်ဘာလအကြား ANZ ဘန်နဲ့ငွေကြေးလွှဲပြောင်းတဲ့လုပ်ငန်းတွေလွတ်ကိုက်ခဲ့တဲ့အထောက်အထားတွေတွေ့ခဲ့ရတဲ့အကြောင်း Distributed Denial of Secrets DDoS Internet Website ကရေးသားခဲ့တာကိုနယူးဇီလန်နိုင်ငံ Newsroom သတင်းဌာနကဖော်ပြပါတယ်ခင်ဗျာ
။ American Dollar သန်း230ကျော်တန်ကြောင်းပြည့်ရနာတွေကို Kazakhstan အကြေးပြတ်ခြားစားမှုတိုက်ဖြတ်ရေးဌာနကရခိုင်ခေါင်းဆောင် Nasruddin Nazar Bayat နဲ့တူတယောက်စီကဗိုလ်ထူးနေကတိုက်စီလိုက်ပါတယ်။စစ်စီရဲ့ရှာဖွေမှုရလအဖြစ်ခုလိုတိုက်စီမိခဲ့တာဖြစ်တယ်လို့ဌာနရဲ့ကြေညာချက်ကဆိုပါတယ်။ဘလို့ကြောင်းပြည့်ရဲ့နာမျိုးတွေကိုသိရှိရမိခဲ့လဲဆိုတာကိုတော့ဌာနကမပြောပါဘူး။ NASA ပြည့်ရဲ့တူစီးပွားရေးလုပ်ငန်းရှင် Kyret Settibaldi ကပေါ်စုံစမ်းစစ်ဆေးမှုအသစ်လုပ်ကအခုလိုတွေ့ရှိခဲ့ရတာဖြစ်တယ်လို့ AFP သတင်းဌာနကိုအတည်ပြုပြောကြားခဲ့ပါတယ်။ဒါဟာသူ့ရဲ့မိသားစုတွေကပထမဆုံးအဖမ်းခံခဲ့ရတာဖြစ်ပါတယ်။
ဒါကတော့ဗုဒ္ဓဘုနှစ်ညာချမ်းသတင်းအစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြသွားတာပါ။ကျမတို့ရဲ့အခု VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နှာစင်ကြည့်ရှုနိုင်ကြပါတယ်။မကြာခင်မှာတော့ KNY ဒေတာဘက်မှာအောက်တိုဘာလ1ရက်တိုက်ပွဲပေါင်း30ကြော်ဖြစ်ခဲ့တဲ့အစီအခံစာအကြောင်းကိုပြောပြဖို့ရှိပါတယ်။အခုတော့မြန်မာကိုတန်ခတ်ဖို့ Australia ကဆက်ပြီးတော့စဉ်းစားနေတဲ့အကြောင်းကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့ရေးမှာဩစတြေးလျနိုင်ငံဘက်ကစဉ်းစားနေတာတွေရှိပေမဲ့စဉ်းစားနေတာလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့လူသိရှင်ကြားအများရှိထုတ်ဖော်ပြောဆိုတာမျိုးတော့လုံးဝမဟုတ်ဘူးလို့ဩစတြေးလျနိုင်ငံသားဝင်ကြီးပန်နီဝွန်ကထိုင်းနိုင်ငံနိုင်ငံသားသတင်းတောင်များအသင်း FCCT မှာဒီကနေ့ပြောဆိုသွားပါတယ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့ဩစတြေးလျနိုင်ငံအနေနဲ့ဆက်လက်ထောက်ခံသွားမယ်အကြောင်းလည်းပြောဆိုသွားတာပါဦးသိန်းထိုင်ဦးကဗန်ကောက်ကနေသတင်းပေးပို့ထားပါတယ်ရှင
်။မြန်မာနိုင်ငံနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရဲ့ယက်တီချင်းနဲ့ချင်းကပ်မှုတွေဟာတခြားပိတ်ဆို့တန်ခတ်မှုချမှတ်တဲ့အနောက်နိုင်ငံတွေလောက်ခိုင်မာမှုမရှိဘူးဆိုတော့ဝေဖန်ချက်တွေရှိနေတဲ့အချိန်မှာပဲဩစတြေးလျနိုင်ငံဂျာယီဝင်ကြီးပန်နီဝမ်ထိုင်းနိုင်ငံကိုရောက်လာတာပါ။ထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်း FCCT မှာကျင်းပတဲ့ဗန်ကောက်မြို့ကဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့မိခွန်းတွေကအဓိကနှောင့်နှေးခဲ့ပါတယ်။မြန်မာနိုင်ငံပေါ်ထားတဲ့ဩစတြေးလျနိုင်ငံရဲ့သဘောထားနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးပန်နီဝမ်ကအခုလိုပြောပါတယ
် Australia like everyone in the region is deeply concerned about the deteriorating security situation and human rights situation in Myanmar
ဩစတြေးလျနိုင်ငံအနေနဲ့ဒေသတွေမှာရှိတဲ့နိုင်ငံအားလုံးနဲ့ထပ်တူမြန်မာနိုင်ငံရဲ့ဆော့ယုတ်နေတဲ့အခြေအနေတွေပေါ်မှာစိုးရိမ်နေပါတယ်ဩစတြေးလျနိုင်ငံဟာထိုင်းနိုင်ငံလိုမြန်မာနဲ့နီးကပ်တဲ့အိမ်နီးချင်းနိုင်ငံမဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာဒေတာရဲနိုင်ငံတွေနီးတူပါဝင်ထောက်ခံနေတဲ့နိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာဖြစ်ပျက်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာသိတ်ကိုစိတ်ပျက်စရာကောင်းတဲ့အကြောင်းနဲ့အရတားတွေထိခိုက်ဒဏ်ရာရတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကဆက်လက်တောင်းဆိုကြဖို့တိုက်တွန်းလိုပါတယ်။
မြန်မာနိုင်ငံအတွင်းကမတရားဖမ်းဆီးခံရသူတွေလွတ်မြောက်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအတွက်ဆက်လက်တောင်းဆိုဖို့လဲသူကအာဆီယံနိုင်ငံတွေကိုပြောဆိုသွားပါလေ။အမေရိကန်နဲ့တရုတ်ကြားအင်အားချိန်ခွင်ရှာယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့မြန်မာနိုင်ငံအရေးကိစ္စတွေကအာဆီယံ၈တောင်ကျနိုင်ငံတွေအဓိကရင်ဆိုင်နေရတဲ့ပထဝီနိုင်ငံရေးအရာစိန်ခေါ်မှုတွေဖြစ်နိုင်ငံသားရေးဝန်ကြီးပန်နီဝမ်နဲ့အဓိကဆွေးနွေးတဲ့ထိုင်းနိုင်ငံလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးဌာန ISIS ဒါယဒါပါမကဒေါက်တာတတိနန်ပွန်ဆက်ဟီရက်ကလည်းဒီကနေ့ FCCT ဆွေးနွေးပွဲမှာထောက်ပြပြောဆိုသွားပါလိမ့်။ဒါအိမဲလည်းပန်နီဝါနိုင်ငံသားရေးဝန်ကြီးမဖြစ်ခင်အထိုက်အခံဖြစ်ရည်တည်တော့ကမြန်မာနိုင်ငံအရေးမှာဩစတြေးလျအစိုးရကထိထိရောက်ရောက်မလုပ်ဘူးဆိုပြီးအရင်ကအစိုးရကိုဝေဖန်ခဲ့တာရှိပါလိမ့်။ဒါကြောင့်အခုနိုင်ငံသားရေးဝန်ကြီးဖြစ်တဲ့အချိန်မြန်မာနိုင်ငံပေါ်အရေးယူရေးကြံ့ကြာနှောင့်နှေးနေတာတွေကိုသတင်းတောက်တွေကထောက်ပြကြပါလိမ့်။သူကအခုလိုပြန်ပြောပါလိမ့်။
You would anticipate, of course, you're entitled to ask me the question, but you'd anticipate that the Australian foreign minister is not going to publicly
Australia နိုင်ငံအနေနဲ့အရေးယူတန်ခါရေးအတွက်ကိုဆက်လက်စဉ်းစားနေဆဲဖြစ်ပါတယ်။အရေးယူတန်ခါရေးနဲ့ပတ်သက်လို့ဒီ Australia နိုင်ငံသားဝင်ကြီးဘက်ကစဉ်းစားချက်တွေကိုတော့လူသိရှင်ကြားကြိုပြောလာမယ်ဆိုပြီးတော့တွက်ဆမထားစေချင်ပါဘူး။ဒီကိစ္စနဲ့ပတ်သက်လို့စဉ်းစားထားတဲ့အချက်တွေကတချို့ကိုအများရှင်းမှောက်ပြောဆိုလာတာမျိုးလုံးမမဟုတ်ပါဘူး။ကျမပြောချင်တာကတော့မြန်မာနိုင်ငံမှာဖြစ်ပျက်နေရတာတွေနဲ့ပတ်သက်လို့ကျမဟာအမြဲတစေစိုးရိမ်ပူပန်မှုရှိတယ်ဆိုတာပါ။ဒါကြောင့်လဲစိုးဝလာတဲ့လုံခြုံရေးနဲ့လူခွင့်ရေးအခြေအနေတွေကိုကျမတို့ဆွေးနွေးကြတာပါ
။မြန်မာနိုင်ငံရဲ့အထူးသဖြင့်လူခွင့်ရေးအခြေအနေတွေကိုဩစတြေးလျနိုင်ငံရဲ့တုံ့ပြန်မှုချဉ်းကပ်မှုအပေါ်ဝေဖန်မှုတွေကလည်းရှိနေပါတယ်။မြန်မာစစ်ကောင်စီအပေါ်ရေးယူပိတ်ဆို့ရေးမှာလူသိရှင်ကြားမဆွေးနွေးတဲ့ကိစ္စကိုသတင်းထောက်တွေကထောက်ပြကြပါတယ်။နိုင်ငံခြားရေးဝန်ကြီးပန်နီဝမ်ကတော့မြန်မာနိုင်ငံရဲ့ထိုင်းနိုင်ငံနဲ့အတူဒေသတွင်းသူသွားရောက်မဲ့နိုင်ငံတွေမှာဆက်လက်ဆွေးနွေးသွားမယ်အကြောင်းနဲ့စိုးရိမ်တဲ့အကြောင်းကိုအဓိကပြောဆိုသွားပါတယ
်။ We continue to support ASEAN's efforts.
ASEAN ရဲ့ကြိုးပမ်းမှုတွေကိုကျမတို့ဆက်ပြီးတော့ထောက်ခံသွားပါမယ်။မြန်မာနိုင်ငံရဲ့အခြေအနေဟာသိတ်ကိုစိတ်မကောင်းစရာအခြေအနေလို့ကျမမြင်ပါတယ်။အချင်းတို့တို့အတွင်းမှာမြန်မြန်ဆန်ဆန်ဖြည့်ရှင်းနိုင်မဲ့ပုံလည်းမရှိဘူးလို့ကျမထင်ပါတယ်။
မြန်မာနိုင်ငံမှာဖက်စည်းခံရတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးချန်ပေးအော်စတြေးလျနိုင်ငံသားပါမော့ကရှောင်းတန်နဲ့လွတ်မြောက်ရေးနဲ့ပတ်သက်လို့ရှောင်းတန်နဲ့လွတ်မြောက်ရေးဟာဦးစားပေးဆောင်ရွက်မဲ့ကိစ္စဖြစ်တယ်လို့သူကထပ်လောင်းပြောဆိုသွားပါတယ်။ပါမော့ကရှောင်းတန်နဲ့အပေါ်ပြစ်ဒဏ်ချမှတ်ထားတာတွေကိုသူလက်မခံတဲ့အကြောင်းလူသိရှင်ကြားပြောဆိုထားပြီးဖြစ်ပါတယ်လို့လည်းသူကပြောဆိုသွားပါတယ်။အော်စတြေးလျနိုင်ငံဂျာယီဝင်ဂျီပန်နီဝမ်ကထိုင်းဝင်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့လည်းဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံပါတယ်ခင်ဗျာ။
ဒါကတော့ဥသိမ်းထိုင်ဦးဘန်ကောက်ကနေတင်ပြပို့သွားတာပါအခုဆက်လက်ပြီးတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဟာဒီပြည်နယ်တောင်ပိုင်းထိကျယ်ပြန့်လာတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားနေတိုင်းနီးပါးတိုက်ပွဲပြင်းထန်နေတယ်လို့ AA ဘက်ကပြောပါတယ်နှစ်ဖက်တိုက်ပွဲတွေဟာရခိုင်တောင်ပိုင်းထိကျယ်ပြန့်လာနေတဲ့အခြေအနေနဲ့ပတ်သက်လို့တင်ပြပို့ထားတာကိုကိုစံကျော်ကပြောပြမှာပါရှင
်စစ်ကောင်စီတပ်တွေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားရသေးတော်ဘူးတီတော်မောင်းတော်စတဲ့မြို့နယ်တွေရှိရာရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေနေ့စဉ်နေပါပြင်းထန်နေရကြောင်းတိုက်ပွဲဖြစ်ပွားတဲ့ဒေသတွေဘက်ကဒေသခံတွေဘေးလွတ်ရာပြေးရှောင်နေကြပါတယ်တိုက်ပွဲမဖြစ်တဲ့နေရာမှာရှိတဲ့ကျေးရွာတွေဘက်ကလည်းစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေတေဆုံးဒဏ်ရာရတာတွေရှိနေတယ်လို့ရခိုင်လက်နက်ကိုင် AA ဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်ဒီရခိုင်ဒေသအပြင်မှာဟိုတိုက်ပွဲကတော့နေတိုင်းနေပါဟိုဆက်ပြီးတော့ဖြစ်ပွားနေတာရှိတယ်ဒီရန်သူဘက်ကတော့သူတို့ဒီလက်နေကြီးတွေနဲ့ကြွားတွေကိုနေတိုင်းဒီပါဟိုပြစ်ခတ်တိုက်ခိုက်နေတာတွေရှိတယ်ဆိုတော့အဲ့လိုဒီမြန်မာစစ်တပ်ရဲ့ဒီအရသာပြည်သူတွေကိုဥတည်ပြီးတော့မှဒီရွေချဲချင်းချင်းနဲ့ဒီပြစ်မှားထားတိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့ဟိုကျွင်းတော်ဒိဋ္ဌန်တွေနော်ဒီအပြစ်မဲ့အရသာပြည်သူတွေဟိုနေတိုင်းဟိုထိခိုက်ပေဆုံးဟိုဒဏ်ရာရတာတွေရှိနေတယ်ဗျ
ဖေဗူအာရီလလယ်လောက်ကစပြီးမောင်တော်မြောက်ပိုင်းကနေစတင်ခဲ့တဲ့စစ်ကောင်စီနဲ့ AA ဖွဲ့ကြားတကြောပြန်တိုက်ပွဲတွေဟာလက်ရှိမှာတော့ရခိုင်တောင်ပိုင်းအထိကျယ်ပြန့်လာနေပါတယ်။အင်္ဂါနေ့ကဆိုရင်လည်းရခိုင်တောင်ပိုင်းတောင်ကုန်းမြို့နယ်ကရွာပကာကြေးဝါနီမှာစစ်ကောင်စီတပ်နဲ့ AA အဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောပါတယ်
။ဟိုမနေ့ကဒီနိုဝင်ဘာလ1ရက်မနေ့7နာရီကနေ7နာရီ20မိနစ်ထိပေါ့နော်။ဒီတောင်ကုန်းမြို့နယ်ရွာပကာကြီးရွာရဲ့အရှင်းမြောက်ဖဲဒီမီတာ1400အကွာမှာဒီပြည်သူတွေကိုလစ်လေပြီးတော့မှဒါဟိုနေစဉ်နေတိုင်းဒုက္ခပေးနေတဲ့မြန်မာစစ်တပ်ကိုဟိုကျွန်တော်တို့ဘက်ကနေကြားဖြတ်တိုက်ခိုက်ခဲ့တာရှိတယ်ဗျဆိုတော့အဲ့ဒီဖြစ်စဉ်မှာမြန်မာစစ်တပ်ဘက်ကဟို3ဦးထဲမနေကြာဆုံးပြီးတော့ဟိုနောက်ထပ်လည်းပဲတေဆုံးဟိုဒဏ်ရာရတာတွေဟိုရှိနိုင်သေးတယ်ဗျ
ရခိုင်ပြည်နယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းခုတိမရှိသေးပါဘူး။ဒါပေမဲ့လက်နက်ကြီးတွေနဲ့လူနေကျေးရွာတွေကိုပစ်ခတ်နေရဆိုတဲ့စွပ်စွဲချက်တွေကိုတော့မြန်မာစစ်တပ်ဘက်ကငြင်းဆန်လေးရှိပါတယ်။ရခိုင်ပြည်နယ်ရဲ့စစ်ကောင်စီလက်ထက်တကြောပြန်တိုက်ပွဲတွေဖြစ်လာပြီးနောက်ပိုင်းမှာစစ်ကောင်စီဘက်ကရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုတိုးမြှင့်ထားတယ်လို့မြို့နယ်တိုင်းလူလူမှဒေသခံတွေရဲ့ခီးသွွာလာခွင့်တွေမျိုးဝင်မျိုးထွက်စစ်စည်းဂိတ်တွေတိုးမြင့်စစ်ဆေးနေပါတယ်။ဒါအပြင်စစ်ကောင်စီကဒေသခံတွေရဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုလိုက်လံဖမ်းဆီးနေရကြောင်းဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။အခုလိုတောင်ပိုင်းအထိတိုက်ပွဲတွေကျယ်ပြန့်လာတာကြောင်းဒေသခံတွေရဲ့စိုးရိမ်မှုတွေလည်းပုံမူမြင့်တက်လာနေတယ်လို့ရခိုင်ရေးစောင့်ကြည့်နေသူကိုထွန်းကြီးကပြောပါတယ်
။ဒေသခံတွေရဲ့လုံခြုံရေးအခြေအနေကတော့အခုဒီအေးစင်းကိုအကြောင်းပြပြီးတော့ဒီအဓိကမျိုးပေါ်တွေမှာဒီစကားစားဖက်ကပေါ့နော်ဖြစ်ကောင်စီဖက်ကနေပြီးတော့ဝင်ဖန်နေတာမျိုးတွေရှိတယ်ဒီကြကြလောက်ချသူအများဆုံးနဲ့ဒီနိုင်ငံရေး
နိုင်ငံရေးသမားတွေပေါ့လေနော်ဒီလူအများစုလေဒီအကုန်လုံးနှိပောက်ကိုဒီကျင်းဆောင်နေရတာမျိုးရှိတယ်ဆိုတော့ဒေတာခံတွေစိုးရင်နေရတယ်ဆိုတာကတော့ဒီအရင်ကတည်းကပေါ့နော်ဒီတိုက်ပွဲဖြစ်လာပြီးတော့နောက်ပိုင်းမှာစစ်ကောင်စီဘက်ကကြောက်ရှောက်လူတွေကိုလိုက်ဖမ်းနေတဲ့အတွက်ဒီစိုးရင်မှုဆိုတာကတော့လူတန်းမှာဟိုရှိနေရတာတိုက်ပွဲမဖြစ်ရင်လည်းစစ်ကောင်စီဘက်ကကြီးရောအဲ့ဒီကကြောက်တဲ့တို မြန်မာတန်အမတ်ကိုခေါ်ယူတတိပေးမှုတွေရှိပါတယ်စစ်တပ်ဘက်ကတော့ DGA AA နဲ့ ARSA အကြမ်းဖက်အဖွဲ့တွေပြစ်ခတ်ခဲ့တဲ့ကြီးတွေဆိုပြီးတုံ့ပြန်ထားပါတယ်ပြီးခဲ့တဲ့သတင်းဘက်ကဘင်္ဂလားဒေ့ရှ်မြန်မာနယ်ခြားတည်ရင်မှုအဆင့်အလန်တင်အစည်းအဝေးမှာတော့မြန်မာနိုင်ငံနယ်ခြားဆောင်ရဲတပ်ဖွဲ့ဘက်ကနောက်နောက်နယ်ခြားကျော်ပြစ်ခတ်မှုတွေကြီးတွေကြားရောက်တာမျိုးမဖြစ်ပွားအောင်အာမခံခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ
ကုဆန်ကျော်ပြောပြသွားတာပါဆက်လက်ပြီးတော့ကီနီဒေတာကအခြေအနေကိုလည်းကြည့်ရအောင်ပါရှင်ကီနီပြည်နယ်လို့ခေါ်ကြတဲ့ကယားပြည်နယ်မှာပြီးခဲ့တဲ့အောက်တိုဘာလအတွင်းမြန်မာစစ်တပ်နဲ့ကီနီပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲ32ကြိမ်ဖြစ်ပွားခဲ့ကြောင်းကီနီအမျိုးသားများကာကွယ်ရေးတပ် KNDF ကသတင်းထုတ်ပြန်ပါတယ်ဒီလိုပစ်ခတ်မှုတွေကြားမှာအရဲသားတချို့ထိခိုက်သေဆုံးခဲ့တာကြောင့်စစ်ဘေးရှောင်တွေကတော့အမြဲတစေကြောက်လန့်နေတဲ့အခြေအနေတွေရှိနေပါတယ်ဒီကြောင်းသတင်းပေးပို့ချက်ကိုအလိမ္မာကပြောပြမှာပါရှင်
။ကယားပြည်နယ်ရှာတော်ဘောလက်ခဲဖရူဆိုဒီမော့ဆိုနဲ့လွိုက်ကော်မြို့နယ်တွေမှာပြီးခဲ့တဲ့လအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်း KNY အမျိုးသားများကာကွယ်ရေးတပ် KNDF ကသတင်းထုတ်ပြန်ထားပါဗျ။လက်နက်ကြီးကြီးထိမှန်ပြီးခလင်းငယ်တယောက်အပါအဝင်အရက်သားပြည်သူ၃ယောက်သေဆုံးခဲ့တယ်လို့အရက်သား၃ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းသတင်းထုတ်ပြန်ပါဗျ။အရသားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုတိုက်ပွဲဖြစ်ပွားတဲ့အရေအတွက်အရသားတွေထိခိုက်ဒဏ်ရာရတဲ့အခြေအနေတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့အမရရှိပါဘူး။မြန်မာစစ်တပ်ဘက်ကလိုက်ကော်မြို့နယ်ကနေမိုးပြဲမြို့နယ်လမ်းမကြီးတစ်လျှောက်နေမြေထိန်းချုပ်နိုင်မှုစ조사လာပြီးအင်အားအမြောက်များပါတဲ့စစ်ကြောင်းနှစ်ကြောင်းထိုးစစ်ဆင်လာတာကြောင့်နှစ်ဖက်တိုက်ပွဲပြင်းထန်လာတယ်လို့ KNDF အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကီယန်နီလူခွေရေးအဖွဲ့ဒါရိုက်တာကိုပညာကတော့ရှမ်းပြည်နယ်ကယားပြည်နယ်နယ်စပ်မှာနေစဉ်နဲ့အများအများရန်လူလူပြစ်ခတ်မှုရှိနေပေမဲ့ပြင်းပြင်းထန်ထန်ဖြစ်တဲ့တိုက်ပွဲမျိုးတော့အခုနောက်ပိုင်းနှေးပါသွားတယ်လို့ VOA ကိုပြောပါတယ
်တိုက်ပွဲပုံစံကအရင်တုန်းကလူမျိုးဟောကျွန်တော်တို့ဒီစစ်ကောင်စီကနေဟောထွက်လာပြီးတော့မှအကြီးကြီးတိုက်တဲ့ဟာတွေကတော့နည်းနည်းနှေးသွားတော့ပေါ့ဒါပေမဲ့နှေးတယ်ဆိုမှဒီအရင်တလောပဲ23 24ဝန်းကျင်ပေါ့နော်ဟိုဒီ25အထိပေါ့နော်ကျွန်တော်တို့ဒီ like or mobile pack ကိုစစ်ကြောင်းစစ်ကောင်စီစစ်ကြောင်းနှစ်ကြောင်းထိုးပြီးတော့မှအဲ့ဒီဒီတတချို့ကိုထိချုံနိုင်ဖို့အတွက်ကြိုးစားချင်မှတော့တိုက်ပွဲရည်စတိုက်ပွဲတွေဖြစ်တော့ပေါ့နော
်နှစ်ဖက်ပြစ်ခတ်တိုက်ခတ်မှုတိုက်ပွဲကြမှာတော့အရက်သားထိခိုက်သေးဆုံးတာတွေမရှိပါဘူးဒါပေမဲ့တိုက်ပွဲဖြစ်နေစဉ်နဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်နေတဲ့အတွက်ဒေသခံစစ်ပေးရှောင်စခန်းတွေနဲ့ကျေးရွာတွေမှာကြားရောက်ပောက်ကွဲလို့အပြစ်မဲ့အရက်သားတွေထိခိုက်သေးဆုံးရတယ်လို့ဒါရိုက်တာကိုပညာကပြောပါတယ်နဗမာတရမနေ့ညနေကလိုက်ကော်မြို့နယ်လင်းဖုံကြီးကျေးရွာတွေဘက်တိုက်ပွဲမရှိဘဲနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်ခံရလို့အရက်သား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီလိုလက်နက်ကြီးတွေကြားရောက်ပြီးထိခိုက်ဒဏ်ရာရသူတွေရှိတာကြောင့်ဒေသခံရွာသူရွာသားတွေအများအားကြောက်လန့်နေရတဲ့အကြောင်းစစ်ပေးရှောင်တူကပြောပါတယ်။
လည်းနေဒီပန်ကြရတော့ကလုံးလန့်ကြတယ်ဗောနော်အေးဒီမှာတမလားဆိုရဲစိတ်ဗောနော်ရောက်တိုင်းတော့အတန်ကြားရပြီဆိုဒိုးဆိုတန်ထွက်ဆိုကျမတို့ကဟိုအိမ်နှစ်ထရှိတဲ့အိမ်ဆိုအဲမျိုးပြေးဝင်ကြတာဗောအပြင်မှာတော့မနေရတော့အရင်တော့ဆိုလွလွလလဗောနော်မသိတော့ရထဲမှာကြာခတ်တော့တယောက်ဆုံးနှစ်ယောက်ဆုံးမျိုးဖြစ်တော့ခုလက်နဲ့တန်ထွက်လာပြီဆိုကလုံးပြေးပုံနေရအမျိုးဗောနော်
ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှုရုံးအစီရင်ခံစာမှာတော့နောက်ဆုံးထုတ်ပြန်ထားတဲ့ကြားပြည်နယ်အတွင်းစစ်ပြေးဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေပြီးအများစုဟာအလူရှင်တွေကိုပဲအားထားရည်တည်နေရတယ်လို့ဖော်ပြပါဗျ။ဒါပေမဲ့လည်းအခြေခံစားကုန်တွေဈေးတက်နေတာနဲ့ဝယ်ယူဖို့အခက်အခဲတွေရှိတဲ့အတွက်ကူညီနိုင်တဲ့အခြေအနေနှေးပါလာနေတယ်လို့ပြောပါဗျ။စစ်တပ်ဘက်ကလည်းလမ်းတွေပိတ်ဆို့ထားတဲ့အတွက်ကြားပြည်နယ်အတွင်းစေဝါနဲ့စားနပ်ရိက္ခာပို့ဆောင်ဖို့အခက်အခဲတွေရှိကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုထားပါတယ်။လုံခြုံရေးအကြောင်းပြချက်နဲ့စစ်တပ်ဘက်ကလမ်းနယ်ချီလမ်းတွေပိတ်ပင်ကန့်သတ်မှုတွေကြောင်းလူသားချင်းစာနာမှုအကူအညီပေးရမှာအခက်အခဲတွေရှိကြောင်းပြောဆိုပါတယ်ရှင်။
လိမ္မာပြပြသွားတာပါအခုတော့ဒီတောင်ကိုရီးယားမှာဟော်လင်ဝင်းပွဲတော်အတွင်းလူအုပ်ပြိုပြီးတိုက်ဆုံခဲ့တဲ့ဖြစ်ရပ်ကိုကြည့်ကြရအောင်ပါရှင်ဆိုးမျိုးတော်မှာပြီးခဲ့တဲ့သတင်းပတ်ကဟော်လင်ဝင်းပွဲတော်အတွင်းလူပိတိုက်ဆုံလူပိပြီးတော့တိုက်ဆုံသူပေါင်း156ထဲမှနည်းရှိခဲ့တဲ့အပေါ်မှာရဲတပ်ဖွဲ့ဘက်ကနေပြီးတော့လူစုလူဝေးထိန်းချုပ်ဖို့ပြက်ကွက်ခဲ့တာဖြစ်ပြီးအစိုးရအနေနဲ့တာဝန်ရှိကြောင်းစိုးမျိုးကံအများပြားကရှုမြင်ကြသလိုဒီအဖြစ်စိုးမျိုးနောက်ထပ်မဖြစ်ရအောင်ဘလို့ကြိုတင်ကာကွယ်မှုတွေလုပ်ကြမလဲဆိုတာတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကလည်းစဉ်းစားနေကြတာပါဒါတွေနဲ့ပတ်သက်လို့စိုးမျိုးမှာနေထိုင်တဲ့မြန်မာတချို့ကိုဆက်သွယ်မေးမြန်းပြီးတင်ပြမှာပါရှင
်စိုးမှာရှိတဲ့အီတဝွန်အရက်မှာအောက်တိုဘာလ29ရက်နေ့ညကပြုလုပ်ခဲ့တဲ့ဟောလဝင်းပွဲတော်တွင်လူပေါင်းတသိန်းနီးပါးဆင်နွှဲခဲ့ရာကနေလူအုပ်ကြီးအချင်းချင်းတိုးတိုက်ပြီးမိခဲ့တဲ့ဖြစ်ရပ်ကိုစိုးမာနေထိုင်တဲ့မရွှေမှုက VOA ကိုအခုလိုပြောပြပါဗျ။အဲ
့ဒီလမ်းလေးရဲ့ဟယ်မင်တန်ဟိုတယ်ရဲ့အနောက်လေးနားမှာရှိတာအနောက်လမ်းဒီမှာအဲ့မှာကလပ်တန်းစီရဲ့တန်းစီလို့ရှိတယ်။ဒါဆိုဒီဘက်မှာကဒီဘက်မှာဟယ်မင်တန်အနောက်ကျော်ကြီးဆိုတဲ့ဒီလိုပေါ့နော်တတိုင်းပေါ့နော်။ဒီဘက်မှာတော့ဆိုင်လေးတွေရှိတာ။ဒါပေမဲ့ဒီလမ်းလေးရဲ့ကျင်းနေပေါ့နော်။လမ်းလေးကျင်းလာလို့သူကနည်းနည်းလေးဂုံစင်းလေးတည်းဖြစ်နေတော့ဟိုသူတို့တွေကဒီလိုမစင်းပြီးတော့သွားကြရတဲ့အခါမှာဟိုဂုံအစင်းလေးတည်းဖြစ်နေတော့တချို့တွေကပထမဆုံးစားချင်းတော့သူတို့ကနောက်ပြောင်နေကြသေးတယ်။ဟိုနောက်ပြောင်နေကြတယ်ဆိုတော့ဟိုကနောက်ကနည်းနည်းတချို့တွေကနည်းနည်းတွန်းလိုက်လို့ရှိရင်အရှိကိုသွားချင်တော့နည်းနည်းတွန်းလို့ရှိရင်မတွန်းမှနဲ့တွန်းမှနဲ့ဆိုတော့တောင်းတဲ့တချင်းတွေပါအောင်စုနေကြတယ်။နောက်ပိုင်းလည်းကြောက်တယ်။ဂုံလျှောပိုင်းလေးကဆပြီးတော့လူမလျှောပြီးတော့နေဝါတော့နေဝါပြီးတော့တောင်းအဲ့လိုကောက်သွားတဲ့အချိန်မှာအဲ့ဒီကိုရီးယားတွေကအဲ့လိုမျိုးကိုရီးယားလိုမျိုးကြီးဟိုအရှိကိုမသွားနဲ့အနောက်ကိုဆုပ်အဲ့လိုပြောတာဟိုပြက်အစ်စ်ပြောတဲ့လူတွေကအရှိကိုတွန်းအဲ့လိုမျိုးဖြစ်ဖြစ်နဲ့အတန်းပြောင်းသွားပြီးအရှိတွေကိုတွန်းကြတာတွန်းရင်းနဲ့အဲ့ဒီရင်ဘက်တွေနဲ့ကြောနဲ့ကတ်သွားပြီးတော့လူကဂျားထဲမှာမြေတွေပဲနဲ့အဲ့လိုမျိုးရက်သွားတာရက်သွားတော့သူတို့ဒီကိုရီးယားကညာရှင်တွေပြောပုံအရဆိုလို့ရှိရင်လူတယောက်ကအသက်ကိုအသက်ရှူလို့ရှိရင်ရင်ဘက်ကဖောင်းလာမဲ့အဲ့ဒီနေရာလေးတောင်မရှိတော့ဘူးပေါ့နော်ဒီလိုမျိုးရင်ဘက်တွေနဲ့ကြောက်ရင်အကုန်လူတွေကလူတွေကအကုန်ကတ်သွားတဲ့ဟာကိုအဲ့ဒါကလူတယောက်ရဲ့အသက်ရှင်နိုင်ဖို့အတွက်ပေါ့4မိနစ်ပေါ့ golden time က4မိနစ်တဲ့အဲ့ဒီ4မိနစ်ကိုကြော်သွားလို့ရှိရင်ဒီကအသက်ကိုအသက်မရှင်နိုင်ဘူးပေါ့နော်အဲ့လေအခုဟာမိနစ်20ဒီပုံဆက်ပြီးတော့ဒီရဲတွေရောက်လာပြီးတော့လူအုပ်ကိုခွဲဝနိုင်တဲ့အချိန်ဒီလူတွေကိုအောက်မှာပြိနေသူကိုကယ်ထုတ်နိုင်တဲ့အချိန်ဟာအလုံးပေါင်းမိနစ်20ဆိုတော့တည်တဲ့လူတွေတော့များသွားတာပေါ့နော
်ဟော်လဝင်းပွဲတော်မှာလူအုပ်တိုးတိုက်ပြီးမှုကြောင့်တေဆုံးရသူ156ထဲမှနေရှိခဲ့တဲ့အထက်အများစုကအမျိုးသမီးငယ်လေးတွေဖြစ်တယ်လို့မက်ရွှေမှုကပြောပါတယ်အမေရိကန်မှာနှစ်စဉ်ကျင်းပလေးရှိတဲ့ဟော်လဝင်းပွဲတော်တစ်ခုကိုတောင်ကိုရီးယားလူငယ်တွေကြားမှာဘာကြောင့်ရေပန်းစားလူကြိုက်များလာခဲ့သလဲဆိုတာကိုတော့ဆိုရှယ်မီဒီယာမှာနာမည်ကြီးသူလည်းဖြစ်ကိုရီးယားမြန်မာဘာသာစကားသင်ကြားပေးနေသူဆီယာမချမ်းချမ်းက VOA ကိုခုလိုပြောပါဗျ။
အမှန်တမ်းပြောရင်ကျွန်မလည်းကိုရီးယားမှာနေတာ17နှစ်ရှိပြီပေါ့နော်။ကိုရီးယားမှာနေတာ17နှစ်ရှိတဲ့အတော်တွေမှာအရင်နှစ်တည်းတုန်းကဒီလိုဟော်လဝင်းပွဲဆိုတာကလူတို့မသိတဲ့လောက်ပဲကျမတို့လည်းတိတ်လဲအာယုံမစားဖြစ်ဘူးဘယ်သူမှလည်းဒီပွဲတော်ကိုအထူးတက်လဲအလောက်ထိကျင်းပတဲ့ဟာလည်းမရှိဘူးပေါ့နော်ဘာဖြစ်လဲဆိုတော့ဒါကကျမတို့ရဲ့ culture ကိုမဟုတ်ဘူးလေနော်ရိုးရာကိုကဒီအနောက်တိုင်းဒေသတွေရဲ့ရိုးရာဖြစ်တဲ့အတွက်ဒီဘက်မှာတိတ်ပြီးတော့မစင်နွှဲကြဘူးဒါပေမဲ့အခုဒီနောက်ပိုင်းပေါ့2016လောက်ကနေဒီနောက်ပိုင်းမှာတော်တော်လေးဒီဘက်ကိုစိတ်ဝင်စားလာတာကိုတွေ့ရတယ်ရှင်လူငယ်တွေကအများသောဖြင့်ဒီအကြောင်းအရာကိုစိတ်ဝင်စားကြမှာပေါ့ဘာပဲပြောဒါပြောဝဲရှင်ပွဲလို့ပုံစံလဲဖြစ်နေတဲ့သဘောဆိုတော့ပေါ့နော်ကိုရီးယားကနိုင်ငံတကာမှာအများကြီး influence ဖြစ်လာတဲ့ကိစ္စနဲ့လဲဆိုင်မယ်လို့ကျွန်မယူဆတယ
်အခုလို့လူပိတေဆုံးမှုဖြစ်ပွားတဲ့အထိရောက်ခဲ့တဲ့ Halloween ပွဲတော်ဟာတောင်ကိုရီးယားမှာ COVID အခြေအနေကြောင့်ကန့်သက်ထားတဲ့စည်းကမ်းချက်တွေဖြေလျှော့ပေးပြီးနောက်ပိုင်းကျင်းပခဲ့တာဖြစ်တယ်လို့လာရောက်သူတွေမထင်မှတ်ပဲများပြားခဲ့တဲ့အခြေအနေကိုရဲတပ်ဖွဲ့ဘက်ကပေါ်ဆခဲ့တာဖြစ်တယ်လို့လည်းမက်ရွှေမိုးကပြောပါတယ်။ဟော်လိုဝင်းပွဲတော်အတွင်းလူအုပ်ပြီးမှုကြောင့်တေဆုံးရသူတွေအတွက်တောင်ကိုရီးယားဆိုရဘက်ကရော့ချေးပေးခဲ့တယ်လို့အဲ့ဒီတေဆုံးခဲ့သူတွေတဲ့ပါဝင်ခဲ့တဲ့နိုင်ငံသားသား26ယောက်အတွက်လည်းရော့ချေးပေးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ဝန်ထဲခြေခွဲပွဲရာအထိတ်မှတ်ဖြစ်ပျော်ပွဲရှင်ပွဲတွေကိုရက်အတန်ကြာတောင်ကိုရီးယားမှာရက်ဆိုင်ထားပါတယ်ရှင်။ ဗုဒ္ဓဘုညာချန် view မြန်မာပိုင်းစီစဉ်ကို Washington DC ကနေပြီးတော့ဓာတ်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့မပီပြင်းသေးတဲ့မြမရှိရေးဆိုတဲ့ဒီဥကြောဆန္ဒရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ဗုဒ္ဓဘုညာချန်
view အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ view မြမပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/viewburmese ဖြစ်ပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည6နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကို YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်မကြာခင်မှာတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်လူမှုနဲ့ကျန်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုပထမဦးဆုံးတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရအောင်ပါရှင်ဒီတစ်ပတ်အတွက်စီးချူသွေးချူရောဂါကိုကုသတဲ့နေရာမှာကုသမှုမအောင်မမြင်ဖြစ်စေတဲ့အကြောင်းအရာတွေကိုသတိပြုရှောင်ကျဉ်နိုင်စေဖို့ဒေါက်တာတန့်စောကပြောပြမှာပါရှင်
အားလုံးဦးစားပေးတုံ့ဆွဲရမယ့်စီးပွားတွေဟာကမ္ဘာနိုင်ငံအများစုမှာအတူတူပဲဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာစီးကျူအဖွဲ့နဲ့အမေရိကန်နိုင်ငံစီးကျူအသင်းအဖွဲ့တို့ရဲ့လမ်းညွှန်ချက်တွေအတိုင်းကုသပေးခဲ့ပြီးမယ်။တချို့လူနာတွေမှာကုသမှုမအောင်မမြင်ဖြစ်ခဲ့ရတာဟာဘလို့အကြောင်းတွေကြောင့်ဖြစ်နိုင်ပါသလဲ။တမားတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။စီဘူးမျိုးကဒီစီးကျူတမားတော်ကြီးကဒီလူဝဝဖြိုးဖြိုးနော်နောက်တစ်ခါဒီတယ်လီဖုန်းအော်ပရေတာလှုပ်လှုပ်တဲ့သူ့ရဲ့လူနာတဦးရဲ့အကြောင်းအရာလေးတွေတင်ပြတယ်။နော်တင်ပြတဲ့အခါမှာအဲ့ဒီသူကဝါတယ်စားတဲ့အခါမှာ operator ဖြစ်တဲ့အတွက် fast food လို့ခေါ်တဲ့သူဒီအစားအသောက်တွေပေါ့နော်လွယ်လွယ်ကူကူနဲ့လမ်းဝယ်စားလို့ရတယ်အကျော်အလောအစားအသောက်တွေကသူစားတယ်အဝလွန်နေတယ်အဲ့တော့ကိုယ့်ရဲ့လုပ်ငန်းခွင်မှာပါသူဟာအိတ်ငိုက်တာတို့ဟောက်တာတို့ဖြစ်နေတဲ့သူ video file လေးတွေနဲ့ထုတ်ပြတယ်ပေါ့နော်ပြတဲ့အခါမှာဆရာတို့သိပ္ပံနီးကြနေတယ်သူ့ရဲ့ပေါင်ကြီးကဘယ်လောက်ရှိတယ် BMI လို့ခေါ်တဲ့အသားကျင့်နှုန်းကဘယ်လောက်ရှိတယ်သူ့ရဲ့သွေးချိုကဘလောက်ရှိတယ်လဲနောက်တခါသေးချိုထိမ့်သိမ့်မှုစစ်ဆေးတဲ့ HbA1c ကဘလောက်ရှိတယ်သွေးပေါင်ကဘလောက်နော်သွေးစစ်ထားတဲ့အဖြစ်ကြီးဆိုပြီးသူတင်ပြပြီးတော့ဒါသူ့ရဲ့လူနာတူဖြစ်ပါတယ်သူကတော့ဒီစေးဒီစေးတွေနဲ့ကုသထားတယ်ဆိုပြီးတော့ဒါစတင်ဆွေးနွေးတာပေါ့နော်အဲ့ဒီခါမှာသူပေးထားတဲ့ဆေးဝါးတွေနဲ့နော်ဆရာတို့တိုင်းပြည်မှာဒီလိုလိုမျိုးလူမျိုးကိုလူနာမျိုးကိုရောဘာဆေးတွေကုသတယ်လဲဆိုပြီးဖလှယ်ကြတယ်ပေါ့နော်အဲ့တော့ဖလှယ်ကြတဲ့ခါမှာဆရာတို့ပြည်ညမ်းနဲ့ဒီပြည်ပြည်ဆိုင်ရာစေးချိုအဖွဲ့ရဲ့အမေရိကန်နိုင်ငံစီးကျိုအသင်းအဖွဲ့ကြီးကချမှတ်ထားတဲ့เนาะဒီလိုမျိုးလွားနေတဲ့စီးကျိုရှိတဲ့သူတွေဆိုပထမအဦးဆုံးဦးစားပေးသုံးဆွဲရမယ့်ဆေးဝါးဒီမက်ဖော်မင်ဖြစ်ပါတယ်ပေါ့เนาะအဲ့တော့ဒီလူနာမှာလည်းမက်ဖော်မင်ကိုပေးထားပါတယ်ပေါ့เนาะပြီးတဲ့အခါမှာထပ်ပြီးတော့စောင်းပေးတဲ့ဆေးတွေအကြောင်းကိုသူတို့အဲရှင်းလင်းပြောကြတယ်ပေါ့เนาะသို့တော့လူနာကဒီဆေးတွေကိုတောက်လိုက်မတောက်လိုက်ဖြစ်တာရဲ့အစားတောက်မစင်ညင်တာရဲ့နည်းနောက်တစ်ကြိမ်သူ့စီကို3လလောက်မှလာပြီးတော့ပြန်ပြီးပြသတဲ့အခါမှာအတွင်းမှာရှိတဲ့အဲဒီခန္ဓာကိုယ်အတွင်းမှာရှိတဲ့အချိုဓာတ်အဆီဓာတ်ထိမ့်သိမ့်မှုတွေရောသွေးတိုးဖြစ်လာတာတွေရောနောက်ဝရတာကမူလရှိတဲ့ပေါင်ကျင်တဲ့ကိုပို့ပြီးဝလာတယ်ဆိုတာကိုသူဖော်ပြတယ်ပေါ့နော်အဲ့တော့ဒီပထမ3လအတွင်းမှာသူ့ရဲ့ကုသမှုမအောင်မြင်မှုပေါ့နော်အဲ့တော့မအောင်မြင်တဲ့အကြောင်းရင်းအရာတွေကဘာတွေဖြစ်မလဲပေါ့နော
်စီးကျူသွေးကျူလူနာတွေကိုကုသမှုပြုလုပ်တဲ့နေရာမှာသွေးရင်းစကြတဲ့ပမာဏကိုရော့ကျအောင်ပြုလုပ်ရုံနဲ့လုံလောက်မှုရှိနိုင်ပါသလားစီးကျူသွေးကျူယောဂရဲ့နောက်ဆက်တဲ့ပြဿနာတွေကိုရှောင်လွှဲနိုင်မှုအတွက်ဘလို့ချက်တွေကိုထိန်းချရလဲဆိုတာနဲ့ဆရာဝန်ရဲ့ချင်းတွေကိုမပြတ်မကွက်ပြန်လဲပြသဖို့ဘလို့အရေးကြီးတယ်ဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ဘာတွေဖြစ်မလဲဆိုတာသူကသူ့ရဲ့အမူအကျင့်ကိုပြောင်းလဲမှုမရှိဘူးဒီတိုင်းပဲဆက်စားနေတယ်ဆေးဝါးနဲ့ထိန်းချမှုနော်တေချာပြုလုပ်မှုမရှိဘူးဆရာဝန်နဲ့တလားတစ်ခါခေါ်ထားတာမလာဘဲနဲ့၃လအကြာမှရောက်လာတယ်စသည်အဖြစ်ပေါ့နော်ဒီ treatment failure ကုသမှုမအောင်မြင်ရတဲ့အကြောင်းရင်းလေးတွေဆရာတို့ဆက်ပြီးတော့ဆွေးနွေးတယ်ဒီ case မှာအဲဘာကုသမှုတွေထပ်ထည့်ဖို့လိုတယ်လဲပေါ့အဲ့တော့အဲ့ဒီနေရာမှာတခုပြောဖို့ကတော့ဗာလဲဆိုလို့ရှိရင်ဆရာတို့ကစီးကျိုယောဂမှန်သမျှဒီစီးကျိုကိုထိမ့်သိမ့်မှုနော်စီးကျိုကြအောင်ဆေးပေးုံနဲ့မလုံလောက်ဘူးနော်သူ့ရဲ့နောက်ဆက်တွဲဖြစ်တဲ့ဒီနှလုံးနဲ့သွေးကြောဆိုင်ပိုင်းဆိုင်ရာပြဿနာတွေမဖြစ်အောင်ဆိုပြီးတော့အစီအိုလည်းအတူတကွ short ချစားသုံးရမယ်အစီကျစေတဲ့ဆေးဝါးတွေပေးရမယ်နောက်တစ်ခါသွေးပေါင်ကျင်ကိုထိမ့်ညိပေးဖို့လိုတယ်ကြောက်ကမထိခိုက်အောင်သွေးပေါင်ကျင်ကို130 80အောက်မှာရှိဖို့အတွက်ဆေးဝါးတွေပေးပြီးကုသမှုပေးဖို့လိုတယ်ပေါ့နော်ဒါတွေပါအကုန်လုံး Purebi Kuda Madalin, Sijo Luna Dialdi, Nasa Dreadana Pide, Lipiace, no, Nalondi Dopichin, and Jagga Siji, and Yanni, Kinwi Mapti, or no. So Daga Leve, Saria Kailanema, a Colomb Babi Dapibare, Sijo, Tainame Duru, Nidu, Janet, Tibangio, Sijago, or Tainde Madalin, Sijo Nasa Dreadana Rigo.
ရှောင်းလွှဲနိုင်မှာဖြစ်ပါတယ်စီဂျိုတူတူရောကုဒါရဲ့နေရာမှာမောင်မီဖြစ်စီတဲ့အကြောင်းအရာတွေကိုတတိယအကျဉ်းချနိုင်စေဖို့အတွက်တင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ပါဒေါက်တာတန်စောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာရှင်အခုတော့ဦးကျော်စံသားရဲ့မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုရအောင်ပါ မြန်မာနိုင်ငံရဲ့လက်ရှိပဋိပက္ခနဲ့ပတ်သက်လို့ရှေ့လာလာဘလို့ဖြစ်နိုင်လဲဆိုတာခမန်းတုံးသက်မှုတွေအများပြရှိနေပါတယ်။HRWလူခွေရဲ့ဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးဒေးဗစ်မက်သီယာစင်ကတော့ဘေဘက်ကနိုင်ပေဘေဘက်ကရှုံးမယ်လို့ပြောရင်အစောတလင်ဆုံးဖြတ်ရကြမယ်လို့ဆိုပါတယ်။မြန်မာအရေးကိုကာလတာရှည်စောင့်ကြည့်လေ့လာနေတဲ့ဒေးဗစ်မက်သီယာစင်နဲ့ဦးကျော်စံသားတို့တုံးသက်
ဒေးဗစ်မက်ဒီယာဆန်ခင်ဗျာဒီကနေ့မြန်မာနိုင်ငံမှာဖြစ်လာနေတဲ့အတိုက်ခံအင်အားစုတွေတွန်းလှန်ခုခံနေတဲ့အင်အားစုတွေကအရေးသာလာတဲ့နယ်မြေပုံမစိမ့်ပိုက်လာတဲ့စသဖြင့်အမျိုးမျိုးပြောနေကြပါတယ်ဆိုတော့ဒေးဗစ်ဟာမြန်မာနိုင်ငံအရေးကိုအနိကဆုံးကြည့်လာတဲ့လူတစ်ယောက်အနေနဲ့ဒီသုံးသပ်ချက်တွေကိုသဘောတူပါသလားဘယ်လိုပြောလိုပါတယ်ဒီကိစ္စနဲ့ပတ်သက်
I think we need to unpack what some of these claims are trying to assert.And there is no doubt that the Myanmar military is facing more.
ဒီလိုသုံးသပ်ချက်ချုပ်ပါဘာကြောင့်ဒီလိုပြောကြတယ်ဆိုတော့အရင်ဆက်စစ်ကြီးကိုလိုမယ်ထင်ပါတယ်လွတ်လပ်ရေးငါဆက်လို့တခါမှမကြုံဘူးအောင်များပြတဲ့ခုခံတက်ခတ်မှုတွေမြန်မာစစ်တပ်ရင်ဆိုင်နေရတယ်ဆိုတော့တန်တရားရှိစရာမလိုပါဘူးစစ်မျက်နှာအများပြအုပ်စုအများပြတချို့လည်းပြည့်ရတဲ့ဒီနှစ်ခွဲတွင်ပေါ်ပေါက်လာတာတချို့လည်းနှစ်ပေါင်းများစွာရှိလာခဲ့တာဆက်ပြန်ရှိနေပြီးမြန်မာစစ်တပ်ကိုတက်ခတ်နေတာပါထိခိုက်ဆုံးရှုံးမှုတွေအများကြီးရှိနေပြီးတချို့ဒေသတွေမှာနေမည်ဆုံးရှုံးနေပါတယ်ဒါပေမဲ့ကံမကောင်းအကြောင်းမလို့ဆိုတဲ့ဘဲတချို့နေရာတွေမှာတော့စစ်တပ်ကနှီးပြူဟာတစ်တည်းသုံးပြီးအလွန်ကျွံရက်စက်တဲ့လူရဲတွေနဲ့ခုခံတွန်းလိုက်အင်အားစုတွေကိုပြန်လည်တက်ခတ်နေပါတယ်ဒါကြောင့်ဘယ်ဘက်ကနိုင်တယ်ဘယ်ဘက်ကရှုံးတယ်လို့ပြောရင်တော့တိတ်လွယ်လင်းတကူပြောရကြပါလိမ့်မယ်ပြိပခါဟာရေရှည်ဖြစ်နေပြီးပြည်သူလူထုဟာစည်ရဲမှုတွေကိုဆက်လက်ခံစားနေရတယ်လို့ထင်ပါတယ်ဆိုတော့ခုခံရေးအင်အားစုတွေဘက်ကမကြခင်အောင်ပွဲရတော့မယ်လို့ပြောရင်လည်းတာဝန်မဲ့ရကြပါလိမ့်မယ
်အဲ့ခုခံတွန်းလှန်နေတဲ့အင်အားစုတွေရဲ့စီးလုံးညီညွတ်မှုကိုလည်းကျွန်တော်တို့ကြည့်ကြအောင်ပါခင်ဗျာဒေးဗစ်ပြောခဲ့လိုပဲစစ်တပ်ဟာသူကိုတိုက်နေတဲ့အုပ်စုအမျိုးမျိုးကိုနေရာဒေသအမျိုးမျိုးမှာရင်ဆိုင်နေရတယ်သူတို့အလုံးဟာရောအဲ့တော့စစ်တပ်ကိုတိုက်တဲ့နေရာမှာတစုတစည်းပဲဒါမြဟာမဟာဗျူဟာအရာချုပ်ကိုက်မှုတစ်ခုရဲ့အောက်မှာလက်တွဲပြီးတော့တိုက်နေရတယ်လို့ပြောနိုင်ပါလားခင်ဗျာ
No I don't think there is a unitary command I don't see any evidence of that at all I see multiple ethnic armed organizations from the Arakan army
တွန်းလှန်နေတဲ့ဘက်မှာလည်း unitary command လို့ခေါ်တဲ့စုစည်းချုပ်ကိုက်ထားတဲ့ကုကဲမှုရှိတယ်လို့ကျွန်တော်မထင်ပါဘူးအဲ့ဒီရှိရဆိုတဲ့ထောက်ထားမျိုးလုံးဝမတွေ့ရပါဘူးအေးရခိုင်တပ် KNL ရဲ့အုပ်စုမျိုးစုံကချင် KIA တပ်စသဖြင့်တိုင်းဒေသအဖွဲ့အစည်းတွေဟာ PDF တွေနဲ့မာမေဖွဲ့စည်းမှုတချို့ရှိပါတယ်။နောက်အစ်တစ်ပေါ်ထွန်းလာတဲ့ KNTP ၊ KNY မျိုးသားကာကွယ်ရေးတပ်ဖွဲ့ဆိုတာလည်းလူရင်းအများရဲ့လို့သိရပါတယ်။သူတို့တွေဟာ NUG နဲ့ပူးပေါင်းဆောင်မှုဂရိကုတွေရှိကြပေမဲ့ NUG ရဲ့စစ်စင်ရေးကြီးကြပ်မှုအောက်မှာမရှိပါဘူး။ NUG မှာလည်းသူတို့ရဲ့ကာကွယ်ရေးဝန်ကြီးဌာနလက်အောက်မှာတပ်ဖွဲ့တွေရှိပါတယ်။ဒါပေမဲ့စကိုင်းမကွေးနဲ့တချို့ဒေသတွေမှာရှိနေတဲ့ PDF တွေလည်း NUG ရဲ့ကုကဲမှုအောက်မှာတိုက်ရိုက်ရှိနေတာမျိုးမဟုတ်ပါဘူး။အနီးဦးချီအနေနဲ့မြောက်ပိုင်းဒေသတွေကိုနေ့စဉ်ပုံမှန်ထိချုပ်ကူကဲကိုလက်လက်မမီနိုင်ပါဘူးဆိုတော့ကျွန်တော်တွေ့နေရတာကသူ့နေရာနဲ့သူတိကျစီဖြစ်နေတဲ့ပရိပခတ်အတွင်ဖြစ်ပါတယ
်ဒီတိုင်းဆိုရင်စစ်ကောင်စီအစိုးရပြိုလဲသွားအောင်လုပ်ဖို့အတွက်အလားအလာမရှိသေးဘူးဆိုတဲ့သဘောလားခင်ဗျာ
you know I wouldn't call it a government it's an illegitimate military regime that came to power in a coup and using extreme violence you might see retreat in
ကျွန်တော်သူတို့ဆိုရလို့မခေါ်ပါဘူးသူတို့ကတရားမဝင်တဲ့ဆေးဥစုပါအာဏာသိမ်းပြီးအလွန်ကျွံရက်စက်တဲ့လူရဲတွေနဲ့အာဏာရယူထားတာပါတချို့ဒေသတွေမှာသူတို့နောက်ဆုံးနေရတာတွေ့နိုင်ပါတယ်ကြံတချို့နေရာတွေမှာတော့လူကြောင်းစစ်စင်မှုနဲ့လက်နက်ကြီးတွေတုံးပြီးအယက်သားပြစ်မှတ်တွေကိုတိုက်ခတ်နေပါတယ်ဒါကသူတို့အနေနဲ့ သွေးဦးသွေးနှံဖြစ်နေတယ်ဆိုတာကိုပြနေတာပါဒါပေမဲ့ဒီချင်းနေရာမှာကြာခင်မှာစေအုပ်စုပြိုလဲပျက်စီးတော့မယ်ဆိုတော့အစင်မျိုးရောက်နေပြီလို့မထင်ပါဘူးတချို့ဒေသတွေမှာသူတို့အုပ်စိုးမှုဒဇယ်တစ်ပိုင်းပြိုပြက်တာကြံတချို့နေရာတွေမှာထွက်ပေါက်မရှိဖြစ်နေတာတော့ဖြစ်နိုင်ပါတယ်နေရာလိုက်ကွက်ပြီးပြောမယ်အခြေအနေမျိုးဖြစ်နေပါတယ
်စစ်တပ်ဘက်ကလည်းကြည့်ရအောင်ပါစစ်တပ်မှလည်းပဲသဘောထားကွဲလွဲမှုတွေရှိနေတယ်လို့သုံးသပ်သူတွေကပြောနေကြပါတယ်ပြီးတော့သူတို့ဘက်မှာတိုက်ချင်စိတ်ကုန်ခန့်နေရတယ်တချို့လည်းပဲတက်ကိုစွန့်ခွာကြရတယ်တချို့ကလည်းပဲဘဲပြောင်းသွားကြရတယ်လို့အမျိုးမျိုးသတင်းတွေလည်းကျွန်တော်ကြားနေရပါတယ်ဆိုတော့ဒီအချက်တွေကရောသူတို့ဘာသာသူတို့ကြားဆုံးသွားစေတဲ့အခြေအနေဆက်ရောက်နိုင်မဲ့အလားအလာတော့မရှိဘူးလားခင်ဗျာစစ်တပ်အနေနဲ့
I think that there's two broad elements to that and one is internal divisions at a senior level and that's unfortunately in the realm of speculation I think that there are
data ချက်ပြန်တဲ့ကိစ္စပါတခုကတော့အစင်းမြင့်အကြီးကဲအစင်းမှာသဘောထားကွဲကြတယ်ဆိုတဲ့အချက်ဖြစ်ပါတယ်ကံမကောင်းအကြောင်းမလားဆိုတာနဲ့ပဲဒါမှားယွင်းတဲ့ထင်မြင်ယူဆချက်ဖြစ်ပါတယ်အခြားအစင်းတွေကိုပြောရရင်တော့ထိခိုက်ကြဆုံးမှုတွေအများကြီးရှိနေတယ်ဆိုတာသိကြပါတယ်နှစ်ပေါင်းများစွာအတွင်းအထိအနာဆုံးအခြေအနေပါနောက်ထွက်ပြေးတာပဲပြောင်းတာတွေလည်းရှိပါတယ်ဒါပေမဲ့ဒီလောက်နဲ့စစ်တပ်ပြိုကွဲသွားမယ်လို့မပြောနိုင်ပါဘူး2022မှာပြိုကွဲနိုင်တယ်လို့ပြောနေကြတာကတော့တိတ်ချေချေပြင်းပြင်းမစင်စားကြလို့ပဲဖြစ်ပါလိမ့်မယ
်။ဆိုဒီညမှာတချို့ကပြောကြတယ်တွန်းလှန်ခုခံနေတဲ့အင်အားစုတွေမှာအဓိကလိုအပ်နေတာလက်နက်ပဲဖြစ်တယ်အထူးသဖြင့်ပြည်ပကလက်နက်အင်အားပံ့ပိုးမှုရမယ်ဆိုရင်စစ်တပ်ကသူတို့ဖြုတ်ချနိုင်တဲ့အဆင့်ထိရောက်သွားလိမ့်မယ်လို့ပြောနေကြပါတယ်။ဒါရောတကယ်ဖြစ်လာနိုင်ပါသလားစစ်တပ်ကိုဖယ်ရှားနိုင်ဖို့အတွက်ဒီအတိုက်ခံအင်အားစုတွေဘက်မှာအဓိကလိုအပ်ချက်တွေကဘာလို့ထင်ပါလဲ။
I think two things there is that if they did get more munitions there is a potential for them to make battlefield gains and gain more territory and control of populations and diminish the space of the SAC
နှစ်ချက်ရှိပါတယ်တကယ်လို့ခုကတွန်းလိုက်အင်အားစုတွေလက်နက်ပိုရလာရင်သူတို့ဟာစစ်မြေပြင်မှာအောင်ဝဲတွေပိုရနိုင်တဲ့အလားအလာရှိပါတယ်နေမြင်တဲ့လူတွေကိုပေါ်ပြီးထိန်းချုပ်လာနိုင်ပြီးစစ်ကောင်စီရဲ့နေမြေစွရုပ်သွားနိုင်ပါတယ်ဒုတိယတစ်ချက်ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ခုခံတွန်းလှန်တဲ့အင်အားစုကိုစစ်လက်နက်တပ်ဆင်ပေးဖို့ဆိုတာတိတ်ကိုမဖြစ်နိုင်တဲ့ကိစ္စပါကုလသမဂ္ဂအနေနဲ့စစ်ကောင်စီကိုလက်နက်ပိတ်ပင်ဖို့အရေးမှာထိထိရရောက်လှုပ်ဆောင်မှုတုံ့နှင်းနေတာပါဒါကိုမျှော်လင့်နေတော့ဒါလမ်းကြောင်းလွဲစီမဲ့ကိစ္စဖြစ်ပါတယ် NUG နဲ့ EU တွေအနေနဲ့မိမိတို့ကသာအားကိုးရမှာဖြစ်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းကလက်နက်အကူအညီရမယ်လို့မမျှော်လင့်နိုင်ပါဘူးဆိုတော့အဲ့လိုပြပတ်လက်နဲ့အကူအညီနဲ့အင်အားချိန်ခွင့်ရှာမှာကိုယ့်ဘက်ကတာလွန်လာလိမ့်မယ်လို့ခံမှန်းတွက်ဆနိုင်မယ်ဆိုရင်ဒါလမ်းမကိုလိုက်နေတာပဲလို့ထင်ပါတယ
်ဆိုဒီအတိုင်းဆိုရင်ဒီပြပတ်ခါဒီတိုက်ပွဲကပေါ့လေဒီပြောရင်တာရှည်မဲ့သဘောပေါ့တစ်ချိန်တည်းမှာပဲပြည်သူလူထုရဲ့ဒုက္ခတွေကလည်းများလှပါပြီသူတို့ဟာဒုက္ခမျိုးစုံကိုကြုံနေရပါတယ်ဆိုတော့ဘယ်တော့များဒီတိုက်ပွဲကထွက်ပေါက်တွေ့မယ်ပြည်သူလူထုတွေဒုက္ခကလွတ်မြောက်နိုင်မယ်လို့ထင်ပါတယ်ခံမှန်းကြည့်ပါအောင်ဒေးဗစ်
Unfortunately, I can't. I don't see any sign that the SAC is willing to negotiate. In fact, they've made it clear that they will not negotiate with the NUG because they're terrorists. They will negotiate with the EAOs, but I don't think that's very genuine at all. They're really only talking to some of the smaller ones or the ones that have their own agenda. So I don't think
ကံကောင်းအကြောင်းမလားဆိုတော့လည်းကျွန်တော်လည်းထွက်ပေါက်တော့မမြင်မိပါဘူးစစ်ကောင်စီကလည်းစစ်ဆက်ညှိနှိုင်းလို့ရဲ့အရေးလက္ခဏာတစုံတရာမတွေ့ရပါဘူးသူတို့တကယ်ပြောနေတာက NUG ကအကြမ်းဖက်အုပ်စုဖြစ်ပြီးသူတို့နဲ့စစ်ဆက်မှာမဟုတ်ဘူးဆိုတော့လည်းဖြစ်ပါတယ်သူတို့ဟာတန်တန်လက်ကန်အင်အားစု EU တွေနဲ့စစ်ဆက်နေတယ်လို့ဆိုပါတယ်ဒါကလည်းတကယ်စည်ရင်မှန်သဘောမှန်နဲ့ပြောတယ်လို့ကျွန်တော်တော့မယူဆပါဘူးသူတို့ဆွေးနွေးနေတာကအဖွဲ့အစည်းငယ်တွေသူတို့မှာကိုယ်ပိုင်စီစဉ်နေရှိထားတဲ့အဖွဲ့အစည်းမျိုးတွေသာဖြစ်ပါတယ်ဒီဆိုးရတဲ့အချက်တဲကလွတ်မြောက်ဖို့အတွက်မင်းအောင်လှိုင်မာရောစစ်ကောင်စီတခုလုံးအနေနဲ့ပါသဘောထားမှန်ကန်စွာဆွေးနွေးလို့ဆန္ဒရှိတယ်လို့ကျွန်တော်တို့မထင်ပါဘူးခုခံတွန်းလှန်နေတဲ့အင်အားစုတွေဘက်မှလည်းစစ်ကောင်စီနဲ့ဆွေးနွေးလို့တဲ့လူတိတ်မတွေ့ရပါဘူးဆိုတော့ဒီပြည်တွင်းစစ်ကစစ်ဆက်ဆွေးနွေးမှုနဲ့လွတ်မြောက်နိုင်တဲ့အခြေအနေမျိုးမတွေ့ရပါဘူ
းဆိုနိုင်ငံတကာကရောဒီကိစ္စမှာဝင်ရောက်ပြီးတော့စစ်ဆက်ပေးထိုင်တဲ့အလားအလာမရှိဘူးလားအာဆီယံရဲ့ပြောစကားကိုတော့စစ်ကောင်စီကလုံးဝပယ်ချထားတာတွေ့ရပါတယ်ဆိုဒီအာဆီယံနဲ့ပူပြီးတော့အောက်ဆောင်ညောင်းနိုင်မဲ့အဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂတို့အနေနဲ့ရောဒီကိစ္စကိုဘယ်လိုကင်တွယ်ပြီးဖြေရှင်းနိုင်မဲ့လာမျိုးရှိနိုင်မဲ့ထင်ပါတယ
် Internationally I don't see that there's any individual or body that could actually do this there's you know the UN special envoy which you know Min Aung Hlaing treated quite dismissively when she visited. And the international community has their hands full with Ukraine and Iran and crises.
Nengenegamale dilo sisa pina me lupo kudo lagao po esido lagao mutu ya bao. Kulamga thuku sile toya donga le me onlinga lowa lene matave sasa nge bae. Nengenega taiwan le Ukraine ye Iran pyatana apawin takwa longa achet tere pipkat tin ne lemle nai phit ni da ba. Da chao myama nengen go pip pe tha ya han tu ba le san namu thau pa ပင်နေပြူဟာကိုပဲစဉ်းစားနေပါတယ်ဒါတော့ပဲလုံနေပါတယ်မြန်မာနိုင်ငံရဲ့စိုးဝါးလာတဲ့အခြေအနေကိုမကြခင်အဆုံးသတ်စေမယ့်အကြံစီမျိုးအနောက်နိုင်ငံတွေစီကထွက်ပေါ်လာနေတဲ့အလားအလာမရှိသလောက်ပါပဲ
ဒါကတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ပါရှင်VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့ဒီမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစီစဉ်ကို line to meter 19 kHz 15653line to meter 25 kHz 11803line to meter 32 kHz 9335 line lab meter 190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်။မနေ့6နိုင်ကနေ9နိုင်ထိတင်ဆက်နေတဲ့အစီအစဉ်မှာလဲ line to meter တွေပြောင်းလဲတာတွေရှိပါတယ်။line to meter 32 kHz 9335နဲ့9383 line to meter 49 kHz 6153တို့မှာဓာတ်ရိုက်နားဆင်ဓာတ်ရိုက်နားဆင်နိုင်ကြပါရဲ့ရှင
်1985ခုနှစ်မှာအမေရိကန်ရဲ့ကနဦးကွန်ဂရက်လွှတ်တော်ကဘန်ဂျာမင်ဖရန်ကလင်းကိုပထမဆုံးစာတိုက်မှုကြီးအဖြစ်ခံလိုက်ပါတယ်ဗြိတိသျှစာတိုက်စနစ်အပြင်နောက်စနစ်တစ်မျိုးတည်ထောင်ဖို့သူခံတာပါ6လအတွင်းမှာပဲဗြိတိသျှရဲ့တရဘူစာတိုက်လုပ်ငန်း The Crown Post ရပ်သွားခဲ့ရပါတယ်ဒီနေ့ခင်မှာတော့ကမ္ဘာစာပို့ဆောင်မှုလုပ်ငန်းကြီးရဲ့တဝက်နီးပါးကိုအမေရိကန်စာတိုက်လုပ်ငန်းကကင်တွယ်လှုပ်ဆောင်နေတာပါနေ့စဉ်ပို့ဆောင်မှုပေါင်း482တန်းစာရိုက်ကနေစီစဉ်လမ်းကြောင်းရှာပို့ဆောင်ပေးရပါတယ်လူဦးရေနည်းတဲ့မင်းပြည်နဲ့လူပတ်မျိုးလေးကအစားဟာဝိုင်အစွန်းကနအားလေးဟူကျွန်းလေးအထိပါ USPS American စာရိုက်လုပ်ငန်းက Tracker ရထားလေးရင်ဒါရီအားလုံးသုံးပြီးပို့ဆောင်ပါတယ်အပြင်ပို့ဆောင်ရေးလုပ်ငန်းတွေမပို့နိုင်တဲ့အရက်တွေအထိပါပို့ဆောင်ပေးတာပါဗာဂျီးနီးယားပြည်နယ်ရဲ့တန်ဂီယာကျွန်းလေးစီကိုမော်တော်ပုံးနဲ့စာပို့ပါတယ်။ခရန်ကန်ညံကြောက်သားကြိုင်ဝမ်းဒေသမှာမြင်းနဲ့စာလိုက်ပို့တယ်။ဒီလိုလုပ်တာတွေက Universal Service Obligation လို့ခေါ်တဲ့ကျင့်ဝတ်စည်းမျဉ်းတစ်ခုကြောင့်ပါ။စာရိုက်လုပ်ငန်းအနေနဲ့အားလုံးအတွက်အနိုင်ဆုံးဝန်ဆောင်မှုကိုတော့တင့်မြတဲ့ဈေးနဲ့လှူဆောင်ပေးရမှာဖြစ်ပါတယ်။ခေတ်သစ္စာရိုက်စနစ်ရဲ့အခြေခံဖြစ်တဲ့ဒီဝန်ဆောင်မှုကလည်းမရှိမဖြစ်မလို့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေမှာအခိုင်အမာပါဝင်နေတာဖြစ်ပါတယ်။အခုခေတ်ကာလမှာ55ပြားပေးရတဲ့အမေရိကန်ရဲ့ကြိုက်တဲ့အရက်ဒေတာကိုလူရိုင်း first class အမြန်ချောပို့နဲ့စာပို့လို့ရပါတယ
်။အခုဆက်လက်ပြီးတော့အားကစားကဏ္ဍကိုနားဆင်ကြည့်ရှုရအောင်ပါ2022ကမ္ဘာဖလားပွဲကျင်းပဖို့နီးလာချိန်မှာပဲကာတာနိုင်ငံမှာအလုလုနေတဲ့ရွှေပြောင်းအလုသမား1000ကျော်ကိုအာဏာပိုင်တွေကနေအိမ်တွေကနေဖယ်ရှားလိုက်ပြီးဒိုဟာမြို့မှာတော့ရွှေပြောင်းအလုသမားတွေနဲ့လိန်တူစုံမတ်သူတွေရဲ့အခွင့်အရေးတွေကိုလေးစားဖို့တောင်းဆိုဆန္ဒပြနေကြပါတယ်ကာတာကမ္ဘာဖလားပြိုင်ပွဲနဲ့ဆက်ဆက်တဲ့သတင်းတွေကိုဒီတစ်ပတ်အားကစားကဏ္ဍမှာကိုရနိုင်ကစူးစီးတင်ပြမှာပါရှင်
2022 ကမ္ဘာဖလားကျင်းပဖို့ကအခုဆိုရင်နှစ်ပတ်ကျော်လောက်ပဲလိုပါတော့တယ်။အခုကလေးကမ္ဘာဖလားကျင်းပဖို့ကန့်နေတဲ့အချိန်မှာပဲတစ်ဖက်မှာလည်းကာတာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့ဝေဖန်ကြတာတွေထပ်ပြီးတော့ရှိလာနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကတော့ကာတာနိုင်ငံဒိုဟာမြို့မှာပြည်ပကနေလာအလုံးလုံးကြတဲ့သူထောင်ထဲချီပြီးတော့သူတို့နေနေတဲ့အိမ်တွေတိုက်ခန်းတွေကနေဖယ်ရှားခံခဲ့ရပါတယ်။ကာတာအနာပိုင်တွေကပြည်ပကအလုံးသမားတွေကိုသူတို့နေတဲ့တိုက်ခန်းတွေကနေအတင်းဖယ်ရှားတာဖြစ်ပြီးတော့အိမ်တွေကိုပိတ်ပစ်ခဲ့တာလို့အိမ်မှာအလုံးလုံးနေတဲ့သူတွေကပြောပါတယ်ဒိုဟာမြို့ကလူ1200လောက်နေကြတဲ့တိုက်တစ်ခုမှာဆိုရင်ကာတာအနာပိုင်တွေကည7နာရီလောက်မှရောက်လာပြီးတော့နောက်နှစ်နာရီအတွင်းထွက်ပေးရမယ်လို့ပြောပြီးနောက်ပိုင်းမှာအလုံးကိုနင်းထုတ်ပြီးတော့ရက်စက်မီတွေဖျက်ပစ်လိုက်ပါတယ်တချို့ဆိုသူတို့ပစ္စည်းတွေတောင်ပြန်ယူဖို့အချိန်မရတဲ့အထိဖြစ်ခဲ့ပါတယ်ဘဝဖလာကျင်းပဖို့တလတော်မလိုတော့တဲ့အချိန်မှာသူတို့နေနေတဲ့တိုက်ခန်းတွေကနေဖယ်ရှားခံရရတဲ့အတွက်အလုံးသမားတွေလည်းနေဖို့အခက်အခဲတွေဖြစ်နေပြီးတော့တချို့ဆိုရင် သူတို့နေခဲ့တဲ့တိုက်ဒေနာကလမ်းဒီပေါ်မှာအဆင်ပြေလို့နေနေတဲ့သူတွေလည်းရှိနေပါတယ်အလုံသမားအများစုကတော့အာရှနဲ့အာဖရိကတိုက်ကဖြစ်ကြပါတယ်အဲ့တိုက်ခန်းအများစုကတော့ကာတာဆိုးရကကမ္ဘာဖလားဘောလုံးပွဲလာချိမဲ့ပြိသက်တွေအတွက်ငားတာဖြစ်ပါတယ်ဒါမှမဟုတ်စီဇန်သူတွေရဲ့အင်တာနက်ဝက်ဘ်ဆိုက်မှာကြေညာထားတာကတော့တိုက်ခန်းတွေကတညကိုအမေရိကန်ဒေါ်လာ240ကနေ425ဒေါ်လာလောက်ထိရှိပါတယ်ကာရာကဘာဖလားဘောလုံးပွဲကိုကဘာတော်ကဘောလုံးပြိသက်တွေတန်းကျော်လောက်လာဖို့ရှိနေတဲ့အတွက်ကာရာနိုင်ငံမှာနေဖို့အခက်အခဲတွေရှိနေတာကြောင့်ကာရာနာပိုင်းတွေဘက်ကအခုလိုပြည်ပကရှေ့ပြောင်းလူသမားတွေကိုအတင်းကျပ်ဖယ်ရှားတာတွေဖြစ်တယ်လို့ပြောနေတဲ့သူတွေလည်းရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကဘာဘောလုံးအဖွဲ့ချုပ် FIFA ဘက်ကတုံ့ပြန်ပြောဆိုတာမရှိသလိုကဘာဖလားပြိုင်ပွဲစီစဉ်သူတွေကလည်းဒါဟာကာတာအစိုးရနဲ့ပဲဆိုင်တယ်လို့ပြောပါတယ်ဘလိုပဲဖြစ်ဖြစ်ကမ္ဘာဖလားဘောလုံးပွဲအတွက်ဘောလုံးကွင်းတွေပါဝင်တခြားအခြေခံအဆောက်အအုံတွေစောက်လို့တဲ့လုပ်ငန်းတွေမှာလုံနေကြတဲ့အလုပ်သမားတွေကိုအခုလိုအတင်းကျပ်ဖယ်ရှားလိုက်တာကတော့ကာရာကမ္ဘာဖလားပွဲပုံရိပ်ကိုထိခိုက်စေတဲ့ဝေဖန်စရာကိစ္စဖြစ်တယ်လို့ပဲဆိုရမှာဖြစ်ပါတယ်ခင်ဗျာဒီလိုပါမယ်ကာတာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေချိန်မှာပဲရှင်ပြောင်းလုပ်သမားတွေနဲ့လိန်လူစုံမဲ့သူတွေရဲ့အခွင့်အရေးကိုလေးစားကြဖို့ဩစတြေးလျဘောလုံးအသင်းကတောင်းဆိုလိုက်ပါတယ်
This must include establishing a migrant resource center, effective remedy for those who have been denied their rights.
ဒီတမရွှေပြောင်းအလုပ်သမားတွေအတွေ့အရင်အမြင့်တွေပေးနိုင်တဲ့စင်တာတွေလည်းတည်ထောင်ပေးဖို့အခွင့်အရေးချုပ်ပေါက်ခံရသူတွေအတွေ့နှစ်နာဂျေးတွေကိုထိထိရောက်ရောက်ပေးဖို့နဲ့လိန်လူစုံမဲ့သူတွေနဲ့ပတ်သက်ပြီးပြစ်မှုလို့သတ်မှတ်ထားတာတွေကိုပယ်ဖျက်ဖို့တွေပါဝင်ပါတယ်။ဒါတွေကလူတိုင်းရသင့်တဲ့အခြေခံအခွင့်အရေးတွေဖြစ်ပြီးကာတာနိုင်ငံမှာလူအခွင့်အရေးဆက်ပြီးတိုးတက်လာစေဖို့အတွက်လည်းအာမခံပေးမှာဖြစ်ပါတယ်
။ကာတာနိုင်ငံရဲ့လူခွေအခြေအနေတွေတိုးတက်မှုရှိလာနေပေမဲ့နောက်ထပ်ဆက်ပြီးတော့လုံဆရာတွေရှိနေသေးတယ်လို့လည်းနိုင်ငံတကာလူခွေအဖွဲ့တွေနဲ့လူခွေစောင့်ကြည့်သူတွေကထောက်ပြနေကြပါတယ်။ဒီရဲ့သတင်းဘက်ကတော့ဗြိတိန်နိုင်ငံကလိန်တူချင်းစုံမတ်သူတွေရဲ့အခွင့်အရေးလှုပ်ရှားသူတစ်ဦးဖြစ်တဲ့ပီတာတက်ချော့ဟာဒိုဟာမြို့မှာရှိတဲ့ကာတာမျိုးသားပြလိုက်ရှိမှာတနအေကျော်ကြာတကူတော်ဆန္ဒပြခဲ့ပါတယ်ကာတာနိုင်ငံဟာလိန်လူစုံမဲ့သူတွေကိုစန့်ကျင်ပြီးတော့ဖမ်းဆီးတာတွေလုပ်နေတယ်ဆိုတဲ့စာတမ်းကိုကင်ပြီးတော့ဆန္ဒပြခဲ့တာပါနောက်ပိုင်းမှာတော့ကာတာရဲတပ်ဖွဲ့ကရောက်လာခဲ့ပြီးတော့သူ့ကိုမဖမ်းခဲ့ပေမဲ့ဆန္ဒဆက်မပြဖို့တားဆီးခဲ့ပါတယ်ကာတာနိုင်ငံရဲ့ဆော်ဘာရှိတ်တာမန်ဘင်ဟာမက်အယ်သနီနဲ့ဝါဖလာပြိုင်ပွဲစီစဉ်သူတွေကတော့ကာတာနိုင်ငံအနေနဲ့လိန်စိတ်အခြေခံဘလို့ပဲဖြစ်နေပါစေအားလုံးကိုကြိုဆိုသွားမှာဖြစ်ကြောင်းဒါပေမဲ့တစ်ဖက်မှာလည်းကာတာနိုင်ငံရဲ့ယဉ်ကျေးမှုကိုလေးစားကြဖို့ပြောလိုက်ပါတယ်
။ Listen, everybody's welcome in Doha. We do not stop anybody from coming to Doha with any different backgrounds, any different beliefs.
အားလုံးကိုဒူဟာကနေကြိုဆိုပါတယ်။ကျွန်တော်တို့အနေနဲ့ကျွန်တော်တို့နဲ့နောက်ခံယဉ်ကျေးမှုမတူတဲ့သူ၊ကိုယ်ကွယ်ယုံကြည်မှုမတူတဲ့သူဘယ်သူကိုမှဒူဟာကိုမလာရဘူးလို့မတားဆီးပါဘူး။ကာတာနိုင်ငံဟာအရန်ကိုနှွေးထွေးကြိုဆိုတဲ့နိုင်ငံပါ။ကျွန်တော်တို့စီကိုလာတဲ့သူတန်းနဲ့ချီရှိပြီးဒီကဘာဖလားကလည်းကဘာတဝဲမတူညီတဲ့ဒေတာကလူတွေဒီကိုလာပြီးကျွန်တော်တို့ရဲ့ယဉ်ကျေးမှုတွေကိုလေ့လာဖို့အတွက်အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ဒီကိုလာပြီးဘောလုံးပွဲကြည့်မဲ့သူဘယ်သူကိုမှတားဆီးမှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့အနေနဲ့လည်းလူတိုင်းကိုဒီကိုလာပြီးမတူညီတဲ့ယဉ်ကျေးမှုတွေကိုနားလည်လက်ခံစေချင်ပါတယ်ကျွန်တော်တို့အားလုံးဒီကဘာကြီးမှာနေကြတာဖြစ်ပေမဲ့ကျွန်တော်တို့တွေမှာမတူညီတဲ့ယဉ်ကျေးမှုတွေရှိပါတယ်။အားလုံးကိုကြိုးစားပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့ရဲ့ယဉ်ကျေးမှုတွေကိုလေးစားနားလည်စေချင်ပါတယ
်။ကာတာကဘာဖလားပွဲဘက်ကနောက်ထပ်ထူးခြားမှုတွေမှာတော့ကာတာနိုင်ငံသားတစ်ယောက်ကတော့ကဘာဖလားပွဲအထိမ်းအမှတ်ဖြစ်တဲ့3မီတာလောက်မြင့်တဲ့ကဘာဖလားပုံလူရုပ်တုကြီးကိုပြုလုပ်လိုက်ပါတယ်။အလေးချိန်5ရက်လောက်ရှိတဲ့ကြောက်တုံးကြီးကိုသူရဲ့အိမ်တော်ဖေးမှာထွင်းထုတ်ခဲ့တာဖြစ်ပြီးတော့အချိန်နှစ်နှစ်လောက်ကြာခဲ့တယ်လို့ဆိုပါတယ်
။ هذا المجسم تم صنعه قبل بداية الكورونا اخذ سنتين
ဒီကဘာဖလားပုံတူရုပ်ထုကြီးကိုကိုဗစ်ရောဂါမဖြစ်ခင်ကတည်းကစတင်ထွင်းထုတ်ခဲ့တာဖြစ်ပြီးနှစ်နှစ်လောက်ကြာခဲ့ပါတယ်။ဒါကကဘာပေါ်ကအကြီးဆုံးကဘာဖလားပုံတူရုပ်ထုတွေထဲကတစ်ခုဖြစ်ပါတယ်
။ဒီကဘာဖလားပုံတူရုပ်ထုကြီးကိုတော့ပြိုင်ပွဲအတွင်းပြိုင်သက်တွေချိနိုင်အောင်ကိုယ်နေမှာပြသသွားမှာဖြစ်တယ်လို့လည်းပြောပါရယ်အချိန်ထဲမှာပဲပြင်သစ်နိုင်ငံကစပိန်သမားနှစ်ယောက်ဖြစ်တဲ့ Gabriel Martin နဲ့ Mario Balmisaro ဟာပြင်သစ်အသင်းကိုအားပေးဖို့အတွက်ဆိုပြီးတော့ August 20ရက်နေ့ကစပြီးတော့ Doha ကိုစပိန်နဲ့သွားခဲ့ပါတယ်အခုဆိုရင်သူတို့ဟာမိုင်3100ကျော်နင်းပြီးဖြစ်ပြီးတော့ Doha 22ရက်နေ့မှာကစားမဲ့ပြင်သစ်နဲ့ Australia ပွဲအမိအားပေးနိုင်ဖို့ပြောလင်းတယ်လို့ပြောပါရယ် တစ်ဖက်မှာလည်းစပိန်နိုင်ငံမဒရစ်မြို့ကနေပြီးခဲ့တဲ့ဇန်နဝါရီလကစတင်ပြီးတော့ဒူဟာကိုခြေချင်းလျှောက်သွားနေတဲ့စပိန်နိုင်ငံသားဆန်ဒီယာဂိုဆန်ချက်စ်ကတော့အီရန်နိုင်ငံမှာဖမ်းခံလိုက်ရပါတယ်။သူကမဒရစ်မြို့ကနေဥရောပတော်ဝန်ကိုဖျက်ပြီးတော့အဲဒီကနေတူရကီနဲ့အီရန်မြောက်ပိုင်းတွေကိုဖျက်လျှောက်လာခဲ့ပြီးတော့အော်တိုဘာ၁ရက်နေ့ကအီရန်နိုင်ငံကိုမူဝင်ကမှာသူနဲ့နောက်ဆုံးအဆက်အသွယ်ရခဲ့တာဖြစ်ပါတယ်။အဲ့နောက်မှာတော့သူနဲ့အဆက်အသွယ်ပြတ်သွားခဲ့ပြီးတော့အခုနောက်ဆုံးသိရတဲ့လောက်တော့သူဟာအီရန်မှာအဖမ်းခံထားရတာဖြစ်တယ်လို့စပိန်နိုင်ငံသားရဲ့ယုံကလည်းအတည်ပြုပြောဆိုလိုက်ပါတယ်။ဘော့ဖလာနဲ့နောက်ထပ်ဆိုင်တဲ့သတင်းမှာတော့ပြင်းထန်တဲ့ Juventus ကွင်းလယ်လူပေါ့ဂ်ဘောဟာဒုတိယခွဲစိတ်မှုအချိန်မီပြန်မကောင်းတာကြောင့်ဘော့ဖလာနဲ့လွဲချော်သွားခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့တလောတုန်းကလည်းပြင်းထန်တဲ့အင်းအားထားရတဲ့ကွင်းလယ်ခန်းစစ်သမား Conte ဟာဒဏ်ရာကြောင့်ဘော့ဖလာနဲ့လွဲချော်သွားခဲ့တဲ့အတွက်အခုဆိုရင်ကွင်းလယ်ကအဓိကကစားသမား၂ယောက်ကိုလက်လွတ်ဆုံးရှုံးလိုက်ရတဲ့အတွက်လက်ရှိချန်ပီယံပြင်းထန်အသင်းအတွက်တော့အကြီးအကျယ်အားရောသွားစေတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်ပုတ်တပူညာချန် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပါအခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင်
နိုဝင်ဘာလ2ရက်ဗုဒ္ဓနေ့တနေ့တည်းမှာပဲမြစ်ဆိုင်တုံ24စင်းတက်မှနဲ့ပြစ်လွတ်ခဲ့တဲ့အတွက်တောင်ကိုရီးယားဘက်ကလည်းတုံ့ပြန်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဘက်ကဦးတည်ပြီး3လုံးပြစ်လွတ်ခဲ့တာမှာမြောက်ကိုရီးယားပိုင်နန်နမိတ်ထဲတစ်လုံးကျရောက်ခဲ့ပါတယ်။တောင်ကိုရီးယားကန်ယိုဒန်နဲ့ကီလိုမီတာ60တောင်မွေးတဲ့နေရာကိုမြောက်ကိုရီးယားမြစ်ဆိုင်တုံရောက်လာတဲ့အတွက်တောင်ကိုရီးယားနိုင်ငံတဝမ်းရုတ်တန်နေမှာအရေးပေါ်သတိပေးချက်တွေပေါ်ထွက်လာသလိုကန်ယိုဒန်ဒေသမှာလေကြောင်းအန္တရာယ်ကာကွယ်ရေးအချက်ပေးသားနေလဲထွက်ပေါ်ခဲ့ပါတယ်။တောင်ကိုရီးယားပိုင်ရေပြင်နန်နမိတ်ထဲမြောက်ကိုရီးယားဘက်ကဒုံးကျည်ပထမဆုံးကြေကျရောက်တာဖြစ်တယ်လို့ပြောပါတယ်မြောက်ကိုရီးယားကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားစစ်တပ်ကလည်းဝေဟင်ကနေမြေပြင်ပစ်ဒုံးကျည်၃လုံးမြောက်ကိုရီးယားနဲ့နန်နမိတ်ဆက်ဆက်နေတဲ့မြောက်ဘက်ကိုပြစ်လွတ်ခဲ့ပါတယ်အမေရိကန်ပါဝင်မဟာမိတ်တွေနဲ့တောင်ကိုရီးယားနိုင်ငံတို့ကြီးမားတဲ့စီးရီးလက်ချင်းမှုတွေလုပ်နေတာကိုမြောက်ကိုရီးယားဘက်ကသတိပေးနေတယ်လို့မြောက်ကိုရီးယားကနျူကလ িয়ার ဆန်သတ်မှုတစ်ခုလုံလာနိုင်တယ်လို့ဆိုရင်မှုတွေထွက်ပေါ်နေချိန်မှာပဲအခုလိုမြောက်ကိုရီးယားကတနေ့တည်းဒုံးကျည်အမြောက်များဆန်းသက်ပြစ်လွတ်ခဲ့တာပါမြောက်ကိုရီးယားဟာအခုနှစ်အတွင်းမှာတွင်ပဲပက်ထိန်တပ်ဒုံးကျည်50နီးပါးစံချိန်တင်ပြစ်လွတ်ဆန်းသက်ခဲ့ပါတယ်ဒါပေမဲ့အရင်ခောက်တင်မှာတော့တောင်ကိုရီးယားပိုင်နယ်ထဲရွေပြစ်ခတ်တာမျိုးမရှိပါဘူးအခုလိုမြောက်ကိုရီးယားဒုံးကျည်ဆန်းသက်မှုကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကဝေဖန်ရှုံးချပြီးလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပါတယ်မြန်မာနိုင်ငံမှာတန်ယုံလုပ်ငန်းတွေရပ်ဆိုင်ထားတဲ့နယူးဇီလန်နိုင်ငံကသူ့ရဲ့တန်ယုံလုပ်ငန်းတွေပြန်လည်လည်ပတ်ဖို့စဉ်းစားနေတယ်လို့နိုင်ငံသားရေးနဲ့ကုန်သွယ်ရေးဝန်ကြီးဌာနလက်ထောက်အတင်းဝန်ဒေဘရာဂျီးလ်စ်ကနိုင်ငံသားရေးကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာလွှတ်တော်ကော်မတီမှပြောကြားခဲ့တာကိုကပီစတက်ဖ်အွန်လိုင်းသတင်းမှာရေးသားပါတယ်ခင်ဗျာမြန်မာနိုင်ငံဆေးအုပ်ချုပ်မှုအောက်ရောက်နေတဲ့ကာလနဲ့COVID-19 ကူးစက်ပြန့်နှံ့မှုတွေကြောင့်နယူးဇီလန်နိုင်ငံကတန်ယုံလုပ်ငန်းတွေကိုနနေ့နေ့ပါရပ်ဆိုင်ထားခဲ့ရာကနေပြီးတော့အခုလိုပြန်လည်စဉ်းစားလာတာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိုင်းနဲ့ဩစတြေးလျနိုင်ငံပူးပေါင်းဆောင်ရွက်ကြဖို့သဘောတူခဲ့ကြပါတယ်။ထိုင်းနိုင်ငံဘာကောက်မြို့တော်ကို၂ရက်ခီးနဲ့ရောက်နေတဲ့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးပန်နီဝမ်နဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာတို့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးခီးစဉ်တွင်လူကုန်ကူးမှုတိုက်ဖျက်ရေးရာသီဥတုပြောင်းလဲဖောက်ပြန်မှုတားဆီးရေးနဲ့နည်းပညာပိုင်းဖလှယ်ရေးကိစ္စနဲ့နိုင်ငံဒီကိုနိုင်ငံအကြသဘောတူလက်မှတ်ထိုးခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ကကြေညာချက်ထုတ်ပြန်ပါတယ်။ဩစတြေးလျနိုင်ငံအခြေစိုက်နယူးဇီလန်နဲ့ပူးတွဲပံဖြစ်တဲ့ ANZ ဟာမြန်မာနိုင်ငံနဲ့ငွေကြေးလွှဲပြောင်းတဲ့လုပ်ငန်းတွေလုပ်ကိုင်နေတယ်ဆိုပြီးလုပ်ငန်းတွေရပ်ဆိုင်ရေးတောင်းဆိုဖို့ဩစတြေးလျအစိုးရကိုလူခွင့်ရေးအဖွဲ့တွေကဖိအားပေးနေကြပါတယ်။မြန်မာနိုင်ငံအင်းဝါဘန်ရဲ့စီးရင်စရာတွေအရ2021ခုနှစ်ဧပြီလနဲ့စက်တင်ဘာလအကြား ANZ ဘန်နဲ့ငွေကြေးလွှဲပြောင်းတဲ့လုပ်ငန်းတွေလုပ်ကိုင်ခဲ့တဲ့အထောက်အထားတွေတွေ့ရတဲ့အကြောင်းDDoS Internet Website ကရေးသားခဲ့တာကိုနယူးဇီလန်နိုင်ငံ Newsroom သတင်းဌာနကဖော်ပြပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့အလိမ်ပါပါရှင်။အသံဖဲအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Vasco Volarich ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ BND ရဲ့အသွေးတွေကနေကြင်ွေးကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.